to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဇူလိုင်လ9ရက်ကြာတာရင်းနှစ်အစီအစဉ်လေးကိုဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေပါပြီ။ကျွန်မစုမြတ်မမကိုဗစ် -19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းပြင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကမ္ဘာကျဝန်းကိုဗစ် -19 ကရောဂါအကြီးပြည့်လူနာ12သန်းကျော်သွားပါပြီ။ကရောဂါအခြေအနေကိုမှတ်တမ်းပြုစုနေတဲ့အမေရိကန်က John Hopkins တက္ကသိုလ်ရဲ့စီးရင်အရအမေရိကန်ပြည်ထောင်စုမှာအတည်ပြုလူနာ3သန်းကျော်နဲ့အများဆုံးဖြစ်ပါတယ်။ပုထုနှစ်တရက်ထဲမှာတဲ့အတည်ပြုလူနာ6သန်းကျော်ပါတယ်။ယောဂါစတင်ဖြစ်ပွားတဲ့ကဆိုရင်တရက်ထဲယောဂါပိုးကူးဆက်သူအများဆုံးတွေ့ရတာပါ။ California, Texas, Tennessee, West Virginia နဲ့ Utah စတဲ့ပြည်နယ်5ခုထက်မင်းင်းမှာပုထုနှစ်တုန်းကစံချိန်တင်ကူးဆက်သူမြင့်တက်ခဲ့တာဖြစ်တယ်လို့တချို့ပြည်နယ်တွေမှာတော့ခုနှစ်အတွင်းမှာစံချိန်တင်များရလည်းဖြစ်ပါတယ် Arizona, California, Florida နဲ့ Texas ပြည်နယ်တွေကဆေးရုံတွေရဲ့အထူးကြက်မတ်ဆောင်တွေမှာလူနာသစ်လက်မခံနိုင်တာဒါမှမဟုတ်ရင်လူနာသစ်လက်ခံနိုင်မဲ့အခြေအနေပြည့်လူဖြစ်နေပြီလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီချိန်ထဲမှာပဲ Australia နိုင်ငံကဒုတိယလူဦးရေအထူးထပ်ဆုံးဖြစ်တဲ့ Melbourne မြို့မှာပုထုနေ့ညသကောင်ချိန်ကစလို့ဘလို့အဖဲအိမ်တွေကအိမ်ပြင်မထွက်ရအမိန့်ကိုသတင်း6ပတ်ထုတ်ပြန်ထားပါတယ်ဂျပန်နိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့တိုကျိုမြို့တော်မှာအတည်ပြုလူနာ224ယောက်နဲ့စံချိန်တင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ကရောဂါကူးစက်သူတိုးနေချိန်မှာပဲပိတ်ထားတဲ့စာတင်ကြောင်းတွေပြန်ဖွင့်ဖို့သမ္မတဒေါ်နယ်ထရန့်ကထပ်ပြီးပြောကြားခဲ့ပါတယ်။စာအုပ်ပေါက်ကြောင်းတွေပြန်မဖွင့်ရင်တပ်ဆိုင်ရာမြို့နယ်တွေအတွက်ပြည်ထောင်စုအစိုးရကပေးတဲ့အတုံးစီတွေကိုချမပေးဘူးလို့သမ္မတကပုထုနေတုန်းကချင်းချောက်ပါလေ။ကျောင်းတွေပြန်ဖွင့်ခဲ့ရင်ဘေးကင်းစေဖို့ခုံတစ်ခုနဲ့တစ်ခု6ပေခွာထားရမယ်အဝတ်နှကောင်းစီးတက်ထားရမယ်စတဲ့ American Yoga ထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့ထုတ်ပြန်ချက်တွေဟာလက်တွေ့မကျသလိုသိပ်သိမ်းစကားများတယ်လို့သမ္မတကစောတကတက်ခဲ့ပါတယ်အခုလိုသမ္မတကပြောနေပေမဲ့ New York မြို့မှာတော့ကျောင်းပြန်ဖွင့်တဲ့အခါမှာကျောင်းသားတွေအနေနဲ့တစ်ပတ်မှာ2ရက်3ရက်ပဲကျောင်းတက်ရမှာဖြစ်ပြီးကျန်တဲ့ရက်တွေကို online ကနေတင်ကြားရမယ်လို့ကြေညာခဲ့ပါတယ်ကျောင်းအများစုမှာတချိန်တည်းကလေးတွေအားလုံးကြောင်းတက်လို့မရဘူးလို့မြို့တော်ဝန်ကပြောကြားပါရယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ဆောင်မှတ်တမ်းနဲ့တခြားဗန်နာရေးဆိုင်ရာအချက်အလက်တွေကိုလွှတ်တော်ကော်မတီတွေနဲ့နယူးယောက်မြို့အစိုးရရှေ့နေတွေကြီးခွင့်ရှိမရှိဆိုတဲ့အများစိတ်ဝင်စားနေကြတဲ့အမှု၃ခုကိုအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဒီကနေ့ကြာသပတေးနေ့မှာဆုံးဖြတ်မှာဖြစ်ပါရယ်။အမေရိကန်မှာ1980ပြည့်နှစ်ပိုင်းတွေကစလို့သမ္မတလောင်းဝင်အရွေးခံသူအားလုံးသူတို့ရဲ့အခွန်ဆောင်ထားတဲ့ပတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်ခဲ့ပေမဲ့2016ခုနှစ်မှာသမ္မတအရွေးခံခဲ့တဲ့ထရမ့်ကထုတ်ပြန်ခဲ့ခြင်းမရှိသလိုသူ့ရဲ့ဗန်နာရေးဆိုင်ရာမှတ်တမ်းတွေကိုတက်ဆိုင်ရာလုပ်ငန်းတွေကထုတ်ပြန်မှာကိုလည်းသမ္မတကပိတ်ပင်တားမြစ်ခဲ့ပါတယ်။ဒါကြောင့်သမ္မတရဲ့အခွန်မှတ်တမ်းတွေနဲ့ Capital One Bank, Deutsche Bank ဘဏ်အဖြစ် Masters US ဗန်နာရီလုပ်ငန်းတို့မှရှိတဲ့သမ္မတရဲ့ဗန်နာရီမှတ်တမ်းတွေကိုလွှတ်တော်ကော်မတီကိုပေးအပ်ဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီမှတ်တမ်းတွေပေးဖို့အောက်လွှတ်တော်ကော်မတီတချို့ရဲ့တောင်းဆိုထားချက်နဲ့ပတ်သက်လို့ပြည်ထောင်စုတရားရုံးချုပ်ကအမှုနှစ်ခုဆုံးဖြတ်မှာဖြစ်ပါတယ်။နောက်အမှုတစ်ခုကတော့နယူးယောက်ပြည်နယ်ဥပဒေကို Mr. Trump ချိုးဖောက်သလားဆိုတာစစ်ဆေးနေတဲ့ဂျူရီအဖွဲ့ကိုကြီးကြပ်သူ Fanstack ကစင်ခေါ်တောင်းဆိုထားမှုတွေကိုသမ္မတ Trump ကပိတ်ပင်ဖို့လျှောက်ထားတဲ့အမှုဖြစ်ပါတယ်။ပြည်ထောင်စုအစိုးရရဲ့အာဏာခွဲဝေတုံ့ဆွဲမှုနဲ့သမ္မတအပေါ်လွှတ်တော်ကစုံစမ်းနိုင်တဲ့အခွင့်အာဏာရှိသလားဆိုတဲ့အချက်အပေါ်မှာတရားသူကြီးတွေကအဓိကထားဆုံးဖြတ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာရဲလက်ချက်နဲ့ George Floyd တိဆုံးခဲ့ရမှုအပေါ်မကျေနပ်တဲ့ဆန္ဒပြမှုတွေအတွင်းအိမ်ပြည်တော်နားမှာဆန္ဒပြသူတွေအပေါ်ကင်တွယ်ခဲ့တာအပါအဝင်အငင်းပွားစရာကိစ္စတွေနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌတို့တွတ်တော်မှဒီကနေ့ထွက်ဆိုကြရမှာဖြစ်ပါတယ်။အောက်လွှတ်တော်မှပြုလုပ်မဲ့ကြားနာပွဲအတွင်းဝန်ကြီး Mark Esper နဲ့ဖိုးချုပ်ကြီး Mark Milley တို့ကိုတွတ်တော်အမတ်တွေကမေးခွန်းထုတ်ကြမှာပါကျွန်လာတရနေတော့ကအင်ဂျီရိုနာငင်းငင်းချမ်းချမ်းဆန္ဒပြနေသူတွေကိုမျက်ရည်ရုံုံတွေတုံဖြိုခွဲခဲ့တယ်လို့အဲ့ဒီနေ့ညမှာပဲဝါရှင်တန်မြို့တော်တွေကဆန္ဒပြသူတွေကိုဖြိုခွဲဖို့အမျိုးသားလုံခြုံရေးအရန်တပ်ဖွဲ့ရဟယင်တစင်နိမ့်နိမ့်လေးပြန်တန်းခဲ့တာကြောင့်စစ်တပ်အရေးအမြစ်တွေကိုအခုလိုသုံးလာတင့်တော်ရဲ့လားဆိုတာကိုပန်တာဂွန်စစ်ဌာနချုပ်မှလည်းစုံစမ်းစစ်ဆေးနေပါတယ်နိုင်ငံအတွင်းမငြိမ်သက်မှုတွေကိုနှိမ်နှင်းဖို့အတွက် စစ်တပ်ကိုအသုံးပြုတဲ့ဥပဒေကိုသမ္မတထရမ့်ထုတ်ပြန်အသုံးချတဲ့အပေါ်သူစန်းကျင်တယ်လို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကပန်ဂျာကွန်စစ်ထနာချုပ်တင်စာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဖူဒရယ်စီဦးစီးချုပ်များဥက္ကဋ္ဌမယ်လီကလည်းဆန္ဒပြသူတွေကိုဖြိုခွင်းခဲ့ပြီးမကြခင်မှာပဲအင်ဂျီရိုနာကဖျားကြောင်းမှာသမ္မတထဘုံအရိုက်ခံဖို့တွားခဲ့တော့ကသမ္မတနောက်ပါတွားခဲ့တ
ဗီယိုအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းဒိုမီတာ19 kHz 3953ညဆိုင်းဒိုမီတာ25 kHz 7783ညဆိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီကနေ့ခြားသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ရှင်းပြပေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒကြောမှရှိနေတဲ့ရိုဟင်ဂျာအယောက်300ကျော်ကိုအိမ်ချုံးကနေအမြဲလုံးရွှေ့ပေးတင်တယ်လို့လူခွေးဆောင်ကြီးအဖွဲ့အိရှာတော်မျိုးကဒီနေ့ပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အနာပိုင်းနေအနေနဲ့အိမ်ချုံးမှရှိနေတဲ့ကလေးငယ်လေးပါဝင်ရိုဟင်ဂျာတို့ကတည်းက300ကျော်ကိုကော့ဆက်ဘဇားမှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေနဲ့အတူတူအောင်ချက်ချင်းရွှေ့ပေးတင်တယ်လို့အိရှာတော်မျိုးဖွဲ့ကပြောလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာသတင်းမှတ်တဲ့ချီမျောနေခဲ့ပြီးအိမ်ချုံးမှာထိမ့်သိမ့်ခံရတဲ့သူတွေကိုကုလသမဂ္ဂအနေနဲ့လိုအပ်တဲ့အကာအကွယ်နဲ့အကူအညီတွေပေးနိုင်အောင်ခွင့်ပြုသွားမယ်လို့ဘင်္ဂလားဒေ့ရှ်အနာပိုင်နေဘက်ကကြေညာထားပေမဲ့အခုချိန်ထိခွင့်ပြုခြင်းမရှိသေးဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အနာပိုင်နေကတော့လူကြီးရဲ့အများများတဲ့ဒုက္ခတွေစခန်းထဲမှာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်အဲ့လူတွေကိုဗာစညာကျောင်းမှာယာယီထိန်းသိမ်းထားဖို့လိုတယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လူသားချင်းစာနာမှုဆိုင်ရာကျွမ်းကျင်သူတွေကဒီလူတွေကိုကောက်ဆက်ပစားမှရှိတဲ့ဒုက္ခသည်စကန်ကိုဘေးကင်းလုံခြုံစွာပို့ပေးဖို့ပြောနေပေမဲ့ဒီလူတွေဟာမုံတိုင်းနဲ့ရေကြီးမှုအန္တရာယ်ရှိနေတဲ့ကြားကပဲကျုံးပေါ်မှာနလကြော်ကြပြီးတဲ့အချိန်ထိဆက်ရှိနေတုံးပဲလို့ HRW ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာကာယောဂါကိုအကြောင်းပြပြီးဒီလူတွေကိုအခုလိုမိုးရင်ကာလမှာအဲ့ကျုံးမှာထိမ့်သိမ်းထားတယ်လို့ HRW ဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brett Adams ကပြောလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိုးလာနေပြီဒီနေ့မှာတော့ဗိုင်းရပ်စ်ကူးစက်သူ2000ကျော်လောက်ရှိတယ်လို့ပြောပါတယ်အိန္ဒိယနိုင်ငံဟာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 36,000 ကျော်နဲ့ကောင်မဗိုင်းရပ်စ်ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပြီးတော့သေဆုံးသူလည်း 12,000 ကျော်ရှိပါတယ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာပြီးခဲ့တဲ့မတ်လတုန်းကအမြင့်ဆုံးဖြစ်ခဲ့ပြီးတဲ့နောက်ဖြည်းဖြည်းချင်းပြန်ကျလာရာကနေဇူလိုင်လပြည့်နဲ့ပြန်တက်လာတယ်လို့ Chennai Institute ကလုပ်တဲ့သတင်းစာတစ်ခုကဖော်ပြပါတယ်အိန္ဒိယမှာလူတွေကိုအပြင်မထွက်ဖို့ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်ပြီးတဲ့နောက်ကူးစက်မှုတွေလည်းထိုးလာတာပါ။ဩစတြေးလျနိုင်ငံဘက်မှာတော့ Victoria ပြည်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်သူ165ယောက်ရှိခဲ့ပြီးတော့ Melbourne မြို့ကအထက်တန်းကျောင်းတစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးတွေ့ရှိခဲ့ပါတယ်။ Altaqua ကျောင်းမှာဗိုင်းရပ်စ်ကူးစက်ခံသူ133ယောက်ရှိပြီးတော့ကျောင်းကကျောင်းသားကျောင်းသူ2000ကျော်နဲ့ကျောင်းဝန်နဲ့ရာပေါင်းများစွာကိုတီးတန့်ခွဲပြီးတော့ထားလိုက်ရပါတယ်။ဂျပန်နိုင်ငံဒိုကျိုမြို့မှာတော့ဗိုင်းရပ်စ်နောက်ထပ်ကူးစက်သူ120ကျော်ရှိတာကြောင့်ပြီးခဲ့တဲ့ April လကတင်ထားတဲ့စံချိန်ထက်ကျော်သွားခဲ့ပါတယ်။ဒိုကျိုမှာကူးစက်သူစုစုပေါင်း 8,000 ကျော်ရှိပြီးတော့တနိုင်ငံလုံးမှာတော့ 12,000 လောက်ရှိပါတယ်။မိသားစုတွေ၊လုပ်ငန်းတွေနဲ့ရဲဝိုင်းတွေကြားကူးစက်မှုတွေဖြစ်နေတာဟာလူမှုအတိုင်းအဝိုင်းအတွင်းမှာကျယ်ကျယ်ပြန့်ပြန့်ကူးစက်လာနေတယ်ဆိုတဲ့အရေးလက္ခဏာဖြစ်တယ်လို့ဂျပန်အစိုးရဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအဖွဲ့ကကြေညာပေးလိုက်ပါတယ်။ဒါပြင်ဒိုကျိုမြို့အနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေကိုကူးစက်ဖို့အတွက်စည်းရုံးတွေကိုတိုးချဲ့ပြင်ဆင်သွားဖို့ကိုလည်းအကြံပေးထားပါတယ်ခင်ဗျာ။ဟောင်ကောင်မှာလုံခြုံရေးဥပဒေသစ်တရက်ကိုတရုတ်နိုင်ငံကပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဟောင်ကောင်ကနေဩစတြေးလျနိုင်ငံမှာလာရောက်ပညာသင်ကြားနေတဲ့သူတွေအတွက်အမြဲတမ်းနေထိုင်ခွင့်ရစေမယ့်လမ်းကြောင်းတစ်ခုကိုဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကကြေညာလိုက်ပါတယ်။ကျောင်းကျင်းတဲ့အရေးချင်းရှိသူတွေဝယ်ရထားတဲ့သူတွေရဲ့ပြည်ဝင်ခွင့်ဗီဇာကိုဒီနေ့အစပြီးတော့9နှစ်တက်တန်းတိုးပေးလိုက်ပြီးအဲ့ဒီနှစ်ပြည့်ပြီးရင်အမြဲတမ်းနေထိုင်ခွင့်ရှောက်ထားနိုင်မယ်လို့ဝန်ကြီးချုပ်မော်ရဆန်ကကင်မရော်မှာဒီနေ့ပြောလိုက်ပါတယ
် What we've agreed to do is we've agreed to adjust the policy settings to ensure that for skilled and graduate visa holders we'll be extending visas by 5 years from today with a
part of the world to get out ကတော့ကျောင်းကျင်းအရေးချင်းရှိသူတွေဖွင့်ရထားသူတွေရဲ့ပြည်ဝင်ခွင့်ဗီဇာကိုဒီနေ့အစပြီး9နှစ်ထပ်တိုးပေးတော့မှာဖြစ်ပြီးတော့အဲ့ဒီ9နှစ်ပြီးဆုံးတဲ့အခါမှာလည်းအမြဲတမ်းနေထိုင်ခွင့်ရလာစေမဲ့လမ်းကြောင်းတစ်ခုဖြစ်လာအောင်မူဝါဒတွေကိုပြင်ဆင်သွားဖို့ပါဒါကြောင့်အခုလောလောဆယ်ကြောင်းတက်နေသူဖြစ်ဖြစ်နောက်မှာတက်မဲ့သူဖြစ်ဖြစ်ဖွင့်ရပြီးတာနဲ့စုစုပေါင်း9နှစ်နေထိုင်ခွင့်ရမှာဖြစ်ပြီးတော့အဲ့ဒါပြီးသွားရင်လည်းအမြဲတမ်းနေထိုင်ခွင့်ရှောက်နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်မော်ရဆန်ကပြောလိုက်တာဖြစ်ပါတယ်အခုလောလောဆယ်ဩစတြေးလျမှာကျောင်းသားဒါမှမဟုတ်ယာယီအလုပ်ကင်ဗီဇာနဲ့ကျောင်းတက်နေတဲ့ဟောင်ကောင်ဒေသခံ1000လောက်ရှိပါတယ်။ပ Britain ကဟောင်ကောင်နိုင်ငံသားတချို့ကိုဗီဇာတက်တန်းတွေတိုးပေးလိုက်ပြီးတော့အော်စတြေးလျကလည်းအခုလိုလှုပ်လာတာပါ။တရုတ်ဆိုရကဟောင်ကောင်ကိုမျိုးသားလုံးရေးဥပဒေတည်တည်ချမှတ်လိုက်ပြီးတော့သူတို့ရဲ့အခွင့်အရေးတွေကိုဖိနှိပ်လာမှာကိုစိုးရိမ်လာကြတဲ့အတွက်ဟောင်ကောင်ဒေသခံတွေတော်ရုံများဟာပြည်ပနိုင်ငံတွေမှာအလောက်ကန်တွေရဖို့နဲ့နေထိုင်နိုင်ရဖို့ကိုကြိုးပမ်းရှာဖွေလာနေကြတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီး Steven Biegun ဟာမြောက်ကိုရီးယားအရေးကိစ္စကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားနိုင်ငံရဲ့ထိပ်တန်းလုံခြုံရေးချန်ပီယံဒီနေ့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီး Biegun ဟာဂျပန်နိုင်ငံကိုမသွားခင်အခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရုံးရဲ့အဆိုအရတော့ Mr. Biegun ဟာတောင်ကိုရီးယားရဲ့ထောင်လိုင်းရဲ့ကြီးကဲဟောင်ဆော့ဟွန်းနဲ့တွေ့ဆုံပြီးတော့မြောက်ကိုရီးယားဘက်ကမကြသေးခင်ကလှုပ်ရှားဆောင်ရွက်မှုတွေနဲ့ကိုရီးယားကျွမ်းကျင်ငြိမ်းချမ်းရေးကိုမြင့်တင်ပေးနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေပြန်ဆပို့အတွက်လုပ်နေတဲ့ American သံတမန်ရဲ့ကြိုးပမ်းမှုတွေကိုသူ့အနေနဲ့အထူးအသီးမှတ်ပြုတယ်လို့တောင်ကိုရီးယားထောင်လိုင်းရဲ့ကြီးကဲဟောင်ကလည်းပြောပါတယ်။ American သမ္မတ Donald Trump ကတော့သူ့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဖြစ်လာနိုင်တယ်လို့အခုသတင်းမှတွင်ပြောလိုက်ပေမဲ့လည်းမြောက်ကိုရီးယားနိုင်ငံကတော့သူတို့အနေနဲ့အမေရိကန်နဲ့ဆွေးနွေးမှုတွေပြန်လုပ်ဖို့ညီမကြမရှိဘူးဆိုပြီးတော့ပြောပါရခင်ဗျာ view American တန်ကနေခြားသာပင်းနဲ့ညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုအနေအထားအဆင့်မှာရှိနေဆဲဖြစ်ကြောင်းဖော်ပြခဲ့တဲ့အပေါ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တဲ့အကြောင်းတင်ပြပေးပါပါကျွန်တော်ကတော့ဇော်ထပ်ပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့လရဲထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာထိတိယယောက်ဆောင်ရွက်မှုမရှိရဲ့အနေအထားအဆင့်နိုင်ငံတနိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ခဲ့တာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာနိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲလူကုန်ကူးမှုတိုက်ဖျက်ရေးမှာမြန်မာနိုင်ငံဟာတိတ်တိတ်တာဆောင်ရွက်ခဲ့ရရှိပေမယ့်အမေရိကန်နိုင်ငံသားဌာနအစီရင်ခံစာမှာအနေအထားအဆင့် TR3 မှာဆက်လက်ထည့်သွင်းခဲ့တာဟာစိတ်ပျက်စရာကောင်းတယ်လို့လည်းဖော်ပြထားတဲ့မြန်မာနိုင်ငံသားဝန်ကြီးဌာနထုတ်ပြန်ချက်နဲ့ပတ်သက်လို့အပီပီဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းရေးက VOA ကိုအခုလိုပြောပါတယ်။
အတိအပေါ်နဲ့ကျွန်တော်ကြည့်လာတာလားအဲ့ရပါတယ်ကျွန်တော်တို့ဆောင်ရွက်တာတွေအများကြီးရှိတယ်ကြအရေးယူမှုတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်တို့ကသူကုန်ကူတာကိုကျွန်တော်ထပ်ဆက်နေတယ်ဟုတ်အဲ့ဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံသားတွေလည်းခံစားနေတာအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကြီးငယ်ကြတဲ့မှာပြောပါကြတယ်ဆိုတော့အဲ့ဒါလေးတွေမှာသူအစီအစဉ်ဆန်းစားတာလေးသူကပြည်ပြည်လို့ဖော်ပြတာမရှိဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့ကစိတ်ပြည့်နေတယ်ပေါ့နော်
ဒါပေမဲ့လည်းလူကုန်ကူးမှုတားဆီးရေးနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားမိတ်ဆွေနိုင်ငံတွေနဲ့ဆက်လက်ပူးပေါင်းသွားမယ်လို့ဦးချမ်းရေးကပြောပါတယ်။မြန်မာသမ္မတရုံးကညွှန်ကြားချက်တစ်စောင်ကို2019ထဲမှာထုတ်ပြန်ခဲ့ပြီးလူကုန်ကူးသူတွေကိုပြည်ထောင်ချနိုင်ဖို့အသိပညာပေးဖို့တခြားနိုင်ငံတွေစီကနည်းပညာနဲ့အတွေ့အကြုံယူဖို့ဌာနဆိုင်ရာတွေကိုအသိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီလိုအားထုတ်မှုတွေရှိနေပေမဲ့အမေရိကန်အစိုးရကအသိအမှတ်မပြုကြောင်းလဲမြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးဌာနကဒုရဲမှူးကြီးပေါ်ထွန်းကပြောပါတယ်
။ဒီကနေ့ကတော့သူရဲ့နိုင်ငံရဲ့ဒုက္ခအရုံးကြီးကိုအတိအမှတ်မပြုဘူးပေါ့။ဒီနေ့တုံးတာတော့အောင်းအောင်မှလည်းဒါလည်းပတ်သက်ပြီးတော့သူတို့ရဲ့ Joint Security တောင်းတာသင်္ချာတဲ့စကေကိုပြီးတော့ပေါ်ပြပြီးတော့ဟောမနိုင်မှုတွေနဲ့ဒါတွေဆိုင်ရဖို့လေသူတို့ကမျှော်လင့်တာ
အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူမှောင်ကူမှုတွေအစပြုရာနိုင်ငံတနိုင်ငံအဖြစ်လဲဖော်ပြထားပါတယ်။မြန်မာနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့ပဋိပက္ခတွေကြောင့်နေရာဆုံးခသူတွေများလာပြီးမယ်လူကုန်ကူးခံရသူတွေရဲ့တားကောက်မဖြစ်အောင်ထိထိရောက်ရောက်တားဆီးနိုင်ငံကြောင်းလဲပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကလူမှောင်ကူမှုစိုက်ဖြတ်ရေးမှာ TR3 အနေအထားအဆင့်အဖြစ်သတ်မှတ်ထားရဲ့အာရှနိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်မြို့ကနေပြပို့ခဲ့ရပါ
။ COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မှာရာသီအလိုက်ဖြစ်လို့ရှိတဲ့သွေးလွန်တုပ်ကွေးလိုရောဂါမျိုးတွေကြောင့်အသေးအပြောက်တွေရှိနေတဲ့အတွက်သတိထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။မိုးရာသီကာလမှာဖြစ်လို့ရှိတဲ့သွေးလွန်တုပ်ကွေးရောဂါကြောင့်ဒီနှစ်ထဲမှာတည်ဆုံးသူ12ဦးထက်မနည်းရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသူအများစုကတော့အသက်5နှစ်ကနေ9နှစ်ကြားကလေးတွေပါ။ဒီနှစ်စန်းကနေစလို့နိုင်ငံတဝန်းမှာသွေးလွန်တုပ်ကွေးရောဂါကြောင့်ဆေးရုံတက်ရသူက1900ကျော်ရှိခဲ့ပါတယ်။လက်ရှိကိန်းဂဏန်းတွေအရဆိုရင်တော့ COVID-19 ရောဂါကြောင့်တည်ဆုံးသူ6ယောက်အတည်ပြုထားတဲ့မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးကြောင့်တည်ဆုံးသူအရေအတွက်ကနှစ်ဆရှိနေတာပါ။ Zilu atta anyego ba chen chao nai ne yoga go dhri thabo lo re lo, atru dhri yoga go siya wen dao da jia zwa uga pyo ba re.
Di ka na di kuyong to kwe ya jo di ho chong mungo no, mo ya di jarao kwen na di kwe no, jarao te da tingho mo mien yin saan niya de tingho mo chukku po no. Aku di ni jarao chuja jaya ni ne jarao wa di COVID-19 chi le jamo lo, COVID-19 po ba da di ya po vi so yin jao jaya de de, di kuyong to kwe u lo, so yin ni be chi de, tu to po man chen ni lo vay tujua de chen na wo no.
အဲဒုက္ခလည်းပဲကျွန်တော်တို့လက်ရှိပေါ့နော်ပြည်သုံးမှုကလည်းအဲကိုဗစ်19ချက်ပေါ့နော်ဒီလပိုင်းနေပြမှာပမာဏနဲ့အောင်များနေတယ်ဆိုတော့ကျွန်တော်တွေ့ရတဲ့ကြောင့်မလို့ကိုဗစ်19လည်းကျွန်တော်ကစိုးရိမ်ကြောင်ကြပါတယ်ကျွန်တော်တို့ကလည်းကျွန်တော်ကဘေးထားလို့မရဘူးဆိုတော့ကျွန်တော်ပြပါပြပြီးတော့ပေါ့ဒီနေပါတယ်တွေးလွန်တုတ်ကွေးကျော်ကကိုကွယ်နိုင်ဖို့အတွက်ကျော်ကဘူးတည်ဆောင်တဲ့ခြင အဲ့ဒီဟာတွေချင်းချင်းလေးတော့ကျွန်တော်တို့ချင်းချင်းနဲ့ဆိုတာလေဟိုတိုင်းတာတစ်ခုကြီးပဲကျွန်တော်တယောက်မှရှိတာဆိုတော့အဓိကတယောက်မှအကောင်းဆုံးကတော့ကျွန်တော်တို့လောက်နှမ်းပါတယ်ကလောက်နှမ်းပွားပါတယ်အသိဉာဏ်ပေါ့နော်အခုကိုဗစ်
19ရောဂါဖြစ်နေတဲ့ကာလလည်းဖြစ်တဲ့အပြင်သွေးလွန်တုပ်ကွေးရောဂါအသက်ဆုံးရှုံးနိုင်တာမျိုးလည်းဖြစ်နိုင်တာကြောင့်ဖြားတာကိုပူရာဝေဖြစ်ရင်ဆေးရုံစိတ်ခံတွေကိုအများဆုံးသွားပြီးကျန်းမာရေးဆန်းဆောင်မှုခံယူကြဖို့အထွေထွေယောဂါကိုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုတိုက်တွန်းထားပါတယ်
ကိုဗစ်ကဖြစ်ရင်တော့သူ့အကြောင်းတာကကူးစက်တာဒီကပြီးဆုံးမှုနဲ့ကျင်တဲ့သွေးလွန်တုပ်ကွေးကြောင့်ဖြစ်နေတယ်ဆိုတာဒါမျိုးဖွဲ့ကြတုံးသက်ဖို့အတွက်ကိုကျမကြီးဆောင်ဆောင်ခံလို့ရတဲ့ဖြစ်ဖြစ်သွေးလွန်တုပ်ကွေးရောဂါဟာအေဒီစ်ချင်းကြအကြိုက်ခံရတာကနေဖြစ်ပေါ်တာဖြစ်ပြီးတော့မိုးရသီမှာဖြစ်ပွားမှုပုံများပါတယ်ကလေးလူကြီးမရွေးဖြစ်ပွားနိုင်တာကြောင့်ဖြားတာအနီးစက်တွေ ဒီကနေ့ကျွန်တော်တို့ဆောင်ရွက်ထားတဲ့ညာကြီးရှိတဲ့ရောဂါနဲ့ကြုံနေရချိန်မှာဇာတိအလိုက်ဖြစ်လို့ရှိတဲ့သွေးလွန်တုပ်ကွေးလို့ပြောတယ်။သေဆုံးသူ123ဦးရှိခဲ့ပြီးတော့သေဆုံးသူ
ရခိုင်ပြည်မှာလက်နက်ကင်မီပခတိကြောင်အရသားတွေထိခိုက်သေးဆုံးမှုတွေကြုံရတဲ့ပေါ့နိုင်ငံတကာအသိုင်းအဝိုင်းကသတိပေးနေရှိမှာပဲနောက်ထပ်သေဆုံးသူတွေလည်းရှိနေတဲ့ကြောင်တင်ပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မျိုးနေကငတောက်သူရှိကြီးရွာမှာမိုင်းပေါက်ခွေးတာကြောင်အသက်60ရွယ်မျိုးသားသူပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းက10:00ဆေးဝါးသေ ကဆုံးရှုံးရသူတွေလည်းတိုးလာနေတာကြောင့်တိုက်ပွဲတွေမြန်ဆုံးရတိုက်ဖို့လေတိရင်းကြီးပါကတိုက်တွန်းနေကြတာပါတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရတဲ့တော်မျိုးတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စောဝေကလည်းအရသာတွေတိုက်ခိုက်နေတာမှုတွေကိုရှောင်ရှားဖို့လိုအပ်တယ်လို့ပြောပါတယ
်ဒီတိုက်ပွဲဆိုတာတော့ဆရာမတို့ကမရှိသေးခြင်းပေါ့နင်းချင်ရရှိချင်တာမကြံရတော့ဒီတိုက်ပွဲချင်းနေသမျှတော့ဒီမိုင်းထောင်တွေကတော့မထောင်မှတော့ပြောလေထောင်ကြမှာနော်အဲ့တော့အပြင်းနဲ့ပြည်သူတွေကတော့ဒီလိုပဲအဲဟုတ်တယ်မကောင်းတဲ့လူကတော့ရှင်သေးချာမှာပေါ့เนาะအဲ့တော့အဓိကကတော့တိုက်ပွဲမရှိဘူးပဲလို့ပေါ့နော်ဆိုတော့ဒါကဘသူကလည်းတာဝန်ယူမှုကမရှိကြဘူးဘသူမှလည်းငါလုပ်တယ်ဆိုပြီးဘသူမှလည်းပြောမှာမဟုတ်ဘူးအော်နောက်တစ်ခါဒါတောင်တိုက်ပွဲတွေရက်တော်တယ်ဆိုရင်တောင်မှဒီမိုင်းတွေကဘယ်နေရာမှာဘယ်လိုရှိနေလဲဆိုတာဘသူမှမပြောနိုင်ဘူးနော်
ပထမပိုင်းမှာတမ်တော်နေခိုင်လက်နက်ကန်ရဲ့ဖွဲ့တော်ကြတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာနဲ့ညအရသားတွေထိခိုက်သေးဆုံးမှုတွေရွာတွေအင်တွေထိခိုက်ပျက်စီးမှုတွေကြောင့်ရတဲ့ပေါ့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရဲ့ဖွဲ့စည်းတွေကလည်းတတိပေးနေပါတယ်မြန်မာစစ်တပ်ဟာရခိုင်နေရှင်းတွေတွေမှာအရသားတွေလက်နက်ကန်မခွဲခြားဘဲပုံကျဲတိုက်ခိုက်နေပြီးကလင်းတွေပါဝင်အရသားတွေကိုတတ် ကျွန်တော်ရန်နိုင်ကစက်ပြီးတော့ကျင်းညာပြီးဝင်ခွင့်ဗီဇာကိုညာပိုင်းကူးမှုစီစဉ်လေးကိုဝယ်ရထားသူတွေရဲ့ပြည်ဝင်ခွင့်ဗီဇာကိုတိုက်တွန်းနေကြတာလို့တော့တမ်တော်နဲ့အေဖွေကြအပြန်လန်အပြစ်ဖို့ထားကြပါတယ်ကျွန်တော်တန်နိုင်ရခိုင်ပြင်နေကနေသတင်းပေးပို့ထားတာပါ
ဗီဒီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြန်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီဒီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုရယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ဗီဒီယိုအစီအစဉ်တွေကိုမနေ့
9:00 IFG ကအစီရင်ခံစာထုတ်ပြန်ပါတယ်။ ကမ္ဘာဒေသစံမှာရှိတဲ့သတင်းသမဂ္ဂ96ခုရဲ့စစ်တမ်းတွေကိုစူးစီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရုတ်အစိုးရအပေါ်အကောင်းမြင်တဲ့သတင်းတွေတရုတ်နိုင်ငံပုံရိပ်အပေါ်အကောင်းမြင်စေမဲ့သတင်းတွေအစီအစဉ်တွေကိုတခြားနိုင်ငံတွေရဲ့သတင်းမီဒီယာတွေထဲမှာဖော်ပြအောင်တရုတ်ကကြိုးစားနေတယ်လို့ပြောထားပါတယ်။တရုတ်အစိုးရအစီအစဉ်နဲ့ဖိတ်ခေါ်တဲ့တရုတ်နိုင်ငံခရီးစဉ်တွေတရုတ်အစီအစဉ ကမ္ဘာသတင်းမီဒီယာတွေထိုးဖောက်နိုင်ဖို့လုပ်နေတယ်လို့ISG ကထောက်ပြထားပါတယ်။အဲ့လိုလုပ်တဲ့နေရာမှာဖွံ့ဖြိုးတဲ့နိုင်ငံတွေကသတင်းတောက်တွေကနေတဆင့်သူတို့သဘောထားတွေပို့ပြီးတော့ပြန်နှံ့အောင်လုပ်နေတယ်လို့ပြောပါတယ်။တရုတ်အစိုးရဟာလွန်ခဲ့တဲ့9နှစ်ကျော်လောက်ထဲကစပြီးမြန်မာနိုင်ငံကသတင်းတောက်တွေနိုင်ငံရေးစီးပွားရေးမှာအရေးပါသူတွေကိုတရုတ်နိုင်ငံကိုလေ့လာရေးခင်းစဉ်တွေဖိတ The Voice Channel ye mu sao ya shi chou ko si ye tu ga tu a pa a win tin dao twi ko ti yok ga de ko ga khin sin ni phai kho pya ra ne pat dal lo khu lo tong tat ba de
chana sai ye tin na ro ga 2017 tu ga yit so ung kai sa phit de bo ni yit so ung ko di ba ka so ya ya lai de ka phit taw de phit taw de chain ja ro pi ye pi de ka ja ro ho ti yok ko san chin yi ha de ya le mya la da bo ni bi du du ru ye cha de ma di yit so no ba ro ne chei set pi lo mya la de ka ja ro သူက DAO ပြန်ပြီးတော့ဟိုတုတ်ပြန်တဲ့အနေနဲ့ပေါ့ဒီဒါကိုကျွန်တော်တို့ဟို term offensive လို့ comment နဲ့တူတယ်ဒါပြန်ပြီးတော့ဟိုမြန်မာပြည်သူတွေနဲ့ချစ်ချစ်ရင်းနှီးမှုရအောင်လို့အတွက်အရေးကြီးတဲ့ပုံကိုယ်တွေကိုဖိတ်လာတာတွေတွေ့လာတယ်အရေးကြီးတဲ့အဖွဲ့အစည်းရပုံကိုယ်တွေပေါ့ဥမာသတင်းစာဆရာတွေရှိမယ်နောက်ပြီးတဲ့ခါကျတော့နိုင်ငံရေးပါတီအသီးသီးရပုံကိုယ်တွေရှိမယ်ပြီးရင်
အဲ့လိုမျိုးလူတွေကိုတော်တော်လေးဖိတ်လာတာတွေ့ရတာပေါ့အဲ2017နှစ်နောက်ပိုင်းမှာပေါ့လीစက်တုံးစက်လေးဆန်50ကျော်တောက်လျှောက်အဲ့လွတ်တော်ကိုယ်စားလှယ်တွေပါရင်လည်းဖိတ်တယ်အာဏာရပါတီရောဒီအတိုက်ခံပါတီရောကျွန်တော်တို့ဖိတ်ကြတာတွေတွေ့ရတယ်ကိုယ်စားရတူဟာအမေရိကအစိုးရဖိတ်ခေါ်မှုနဲ့ပြည်내အစိုးရဒေသန္တရအစိုးရတွေရဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေအကြောင်းကိုအမေရိကန်ပြည်ထောင်စုမှာ
နိုင်ငံကိုဟိုပုံမနားလည်လာစီဖို့ပေါ့လေအမေရိကန်နိုင်ငံအကြောင်းနားလည်လာစီဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်လည်းတွေ့ရတယ်ပေါ့တရုတ်ကတော့ကျွန်တော်တို့နဲ့အိမ်ကြီးချင်းလည်းဖြစ်တယ်ပြီးတော့တရုတ်ကဟိုပိတ်တဲ့ဟာကိုယ်တိုင်း၌ကိုယ်တိုင်း၌ကဒီမြန်မာပြည်ထဲမှာဟိုနာလို့သူတို့နားလည်မှုတွေလွဲနေတယ်ပြီးတဲ့ခါကျတော့ပြုဆန့်ချီတွေများလာတဲ့အတွက်ကြောင့်မို့လို့ပြန်ပြီးတော့ဒါကိုခြေကျင်တဲ့အတွက်ကြောင့်ဖိတ်တာလို့ဒါကျွန်တော်ယူဆတာပေါ့နော်ဒါကျွန်တော်အပြင်တခြားလူတွေကလည်းအဲ့လိုပဲယူဆတာမျိုးပေါ့
်ကျေအစိုးရဟာမြန်မာနိုင်ငံကသတင်းတောက်တွေကိုဖိတ်ခေါ်တာမျိုးအပြင်သတင်းလုပ်ငန်းတွေကိုပံ့ပိုးကူညီဖို့ကြိုးစားတာမျိုးတွေလုပ်ပြီးတော့သူတို့ရဲ့သဘောထားအမြင်တွေကိုမြန်မာနိုင်ငံထဲမှာဖြန့်နှံ့ဖို့ကြိုးစားလာတာတွေ့ရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွေ့အမှုကိုမြင့်ကျော်ကပြောပါတယ်။တခြားအွန်လိုင်းသတင်းမီဒီယာတွေလည်းရှိကြတဲ့အတွက်ကြာရင်စိုးရိမ်စရာဖြစ်တယ်လို့ကိုမြင့်ကျော်ကပြောပါတယ်။မြန်မာနိုင်ငံကထိတ်တန့်သတင်းမီဒီယာလုပ်ငန်းတစ်ခုဖြစ်တဲ့ 7 days သတင်းမီဒီယာကိုတရုတ်နိုင်ငံခီးစဉ်အတွင်းချင်းကတ်တာအပါအဝင်ဖက်ပေါင်းစုံကနေချင်းကတ်ခဲ့ဘူးတယ်လို့သတင်းအက်ဒီတာချုပ်ကိုအာမန်ကအခုလိုပြောပါတယ
်။ဟိုလာတဲ့ပုံစံကြီးကတော့သူက2မျိုး3မျိုးလာတာ။သူတစ်ခါလေးကျရင်တော့ဟိုမြန်မာတရုတ်ပိုင်လိုင်းကုမ္ပဏီကတဆင့်အဲ့လိုမျိုးတွေနဲ့တစ်ခါလေးလာပြန်ရော။အဲ့တစ်ခါလေးကျတော့လေတန်ယုံကနေပြီးတော့ဒါတိုင်းဝင်ပြန်တယ်။သူတို့ချင်းကတ်တဲ့နည်းကတော့3 4မျိုးလောက်ရှိတယ်။ညီမျိုးစုံနဲ့သူတို့ချင်းကတ်ပြီးတော့ကိုကြောင်ရတဲ့ဥပဒေဖြစ်တဲ့တခါတွေလုပ်တယ်ပေါ့နော်။တန်းတင်းစရာကောင်းတော့အဲ့လိုမျိုးကျွန်တော်ရဲ့ရှေ့ရာပိုက်ဆိုင်မှုတွေနောက်ဟိုအောင်မေးပြီးတော့သူတို့အလိုချင်းကြီးမြုပ်နေခြင်းနဲ့စိတ်ဝင်စားမလားဆိုတာမျိုးတော့နှစ်ချိန်တော့တွေ့ဘူးရပါဘူး။အ
ဲ့လိုမျိုးတွေလုပ်တာကဘလို့ရည်ရွယ်ချက်ကြောင့်လုပ်တယ်လို့ကိုအာမတ်အနေနဲ့သုံးသပ်ပါလဲရှင
့်။အဓိကတော့ကျွန်တော်မြင်တာတော့ဟိုသူတို့မှာအငွေချင်းညာတောင်းတင်းနေနောက်ဟိုလည်းဖြစ်တယ်ပေါ့နော်။ဒီဝါရဖြန့်ရှိရေးမှာသူတို့အဓိကသူတို့ဝါထဖြန့်ရှိရေးမှာပေါ့နော်မြန်မာပြည်မှာသူတို့ကြီးရဲ့အခါမှာဒီပင်မမီယာတွေကိုသူတို့လွှမ်းမိုးနိုင်မှုရဲ့သူတို့ရဲ့အဘော်တွေချက်နိုင်တဲ့အနေအထားကျွန်တော်ထင်တယ်သိမရှိဘူးလို့ယူဆတယ်ထင်တယ်အဲ့တော့သူတို့ဒီပင်မမီယာတချို့ကိုသူတို့ကင်ပြီးတော့သူတို့ရဲ့ဝါထဖြန့်ရှိရေးရန်ရာပို့ပြီးတော့ထိရောက်ပြန်ရင်လို့အဲ့လိုမျိုးလှုပ်ရှင်တယ်လို့ထင်ပါတယ်
မြန်မာနိုင်ငံတွေကပင်မသတင်းမီဒီယာလုပ်ငန်းကြီးတွေနဲ့သတင်းသမားအများစုကတော့သတင်းချုပ်ဝန်စီကမ်းတွေနဲ့ညီအောင်လုပ်နေကြသလိုဗမ်းမလိုက်အောင်စ조사နေကြတယ်လို့ကိုစည်ရသူကလည်းပြောပါတယ်ဒါပေမဲ့လူမှုကွန်ရက်တွေပေါ်မှာလွယ်လွယ်စာမျက်နှာဖွင့်နိုင်နေချိန်မှာတခြားနိုင်ငံတွေရဲ့ဝါဒဖြန့်မှုတွေရှိလာနိုင်တာကိုတော့သတိထားသင့်တယ်လို့ဆိုပါတယ
်အခုက page လေးတစ်ခုထောင်လိုက်ဖို့ဆိုတော့ကျွန်တော်တို့မခက်ဘူးပေါ့လေမခက်ဘူးပြီးတဲ့အခါကျတော့ဟိုဟို hate speech တို့ဘာလို့လုံးမနေဘူးဆိုရင်ဒါက Facebook တို့ဘာလို့ကလည်းဒါဖျက်ပြစ်ဖို့ကခက်တယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုမျိုးလုံးနေတဲ့ဟာတွေကတော့များလာနိုင်တယ်ပြခုနကလို page တစ်ခုထောင်ပြီးတဲ့အခါကျတော့ဟိုနိုင်ငံတစ်ခုရဲ့ဟိုအယူအဆတွေကိုများရေးတာတို့ပေါ့အဲ့ဒါတွေကတော့ကျွန်တော်တို့များလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကတော့အသတိထားစရာဖြစ်တယ
်တရုတ်နိုင်ငံယူနန်နဲ့အစိုးရရဲ့ဝါဒဖြန့်ဌာနကထုတ်ဝေနေတဲ့ပောက်ဖော်သတင်းစာအပြင်ပောက်ဖော်ဆိုတဲ့နာမည်ပါတဲ့အွန်လိုင်းသတင်းစာမျက်နှာတွေဆွေမျိုးပောက်ဖော်အက်ဒီတာအတန်ဆိုတဲ့ဆောင်းပါးမျိုးတွေကိုလည်းမြန်မာနိုင်ငံထဲမှာအခုတွေ့မြင်နေရပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအခွင့်အရေးအကာအကွယ်ပေးဖို့ရည်ရွယ်ပြီးတော့မြန်မာအစိုးရကအချက်အလက်တွေစတင်စုဆောင်းနေတဲ့သတင်းကိုကျွန်မဆူဆူကပြောပြပေးပါမယ်။ကိုဗစ်ကပ်ရောဂါကာလမှာအလုပ်ယုံတွေပိတ်သိမ်းလိုက်လို့နေရပြန်လာကြတဲ့မြန်မာအလုပ်သမားခန့်မှန်းခြေ8000ကျော်ရှိပေမဲ့တိမ်းနေချီပြီးထိုင်းနိုင်ငံထဲမှာကျန်ရှိနေသေးဖြစ်ပါတယ်။ဒီအလုပ်သမားတွေအနေနဲ့အထူးသဖြင့်အခုလိုကပ်ရောဂါကာလမှာအခက်အခဲကြုံရတာမျိုးအခွင့်အရေးတွေချိုးဖောက်ခံရတာမျိုးတွေရှိခဲ့ရင်ကာကွယ်နိုင်မှုရည်ရွယ်ပြီးစီးရင်စတင်ပြုစုနေတယ်လို့ထိုင်းနိုင်ငံရနောင်းမြို့အခြေဆိုင်မြန်မာအလုပ်သမားတန်ရာရှိဦးကျော်စိုးဝေက VOA ကိုပြောပါတယ်
။လက်ရှိဟိုထိုင်းနိုင်ငံထဲမှာဟိုလုံနေတဲ့လူတွေဆိုရင်ဖြေလို့ရပါတယ်ကွာ။အဲဒီမှာကျွန်တော် option လေးသေးသေးထားပါမယ်။အဲ့လိုဆိုတော့ကျွန်တော်လည်းဟိုအကျဉ်းကြီးရတယ်ပေါ့။ဒီ MOU ကဘယ်နေရာလောက်ရှိလဲ။အဲ့လိုအောက်ခံမင်းနဲ့ပြည်နယ်တော်ဘယ်နေရာရှိလဲပေါ့နော်။ PNP ရေ PV ရေအဲ့လိုဟာတွေဝင်နေဟာဘယ်နေရာရှိလဲပေါ့။အဲ့လိုဟာလေးတွေသိရတာပေါ့။ကျွန်တော်ကတော့လူတိုင်းကိုဖြည့်စစ်နေတာပေါ့နော်။ဘာလို့ဒီ service call တွေဆိုရင်ဒီသဘောတော်ကတော့အချက်လက်များများရနိုင်လေ။တော့ပြပို့ပြီးဟိုအထောက်ပံ့ဖြစ်လေပေါ့နော်။အဲဆိုတော့ဒီလူတွေကတော့ဒီအလုံးသမားတွေပူးပေါင်းပါဝင်ဆောင်ပေးရပုံမှာပဲဟိုရလဲကောင်းတစ်ခုကတော့ဟိုဆက်လက်မယ်လို့တော့ကျွန်တော်တို့ပြောနေပါတယ်
။အခုကောက်နေတဲ့စီးရင်ဟာတရားဝင်လမ်းကြောင်းနဲ့လာရောက်အလုံးလုံးကင်သူတွေအပြင်အထောက်အထားမရှိသူတွေအတွက်ပါအကျုံးဝင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုဥပဒေအရကာကွယ်နိုင်မှုရည်ရွယ်ပြီးစည်ရင်းကောက်ယူရမှာတော့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအလုပ်သမားအရေးလှုပ်ရှားသူဦးမိုးဝေကပြောပါတယ
်။ဒီ service ဆာရန်နဲ့ပင်ရမယ်ဆိုတဲ့ကိစ္စကတော့ထင်သားသလားတော့မရနိုင်ဘူးကြ။ဘာကြောင့်လဲဆိုတော့အလုပ်သမားတွေကချို့ information အချက်လက်ဟိုသူတို့စီမရောက်နိုင်တာလည်းရှိတယ်တကူ။နောက်တစ်ခုကဆိုရမုန်းတဲ့ဖွဲ့စည်းတွေကနေတစ်ဆက်ကိုကြီးတောင်းပြီးတော့လှုပ်တာတော့ရနိုင်ပါတယ်။ဒါပေမဲ့လည်းဒီ Thai ကဒီအလုပ်သမားတွေရဲ့ခက်ခဲကိုထက်ထဲဝင်ဝင်တော့သိဖို့တော့လိုရကြ
။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ကြုံရရပြီးတဲ့နောက်မက်ရှလာလောက်ကစပြီးတွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်သလိုလုပ်ငန်းတွေလည်းရပ်ဆိုင်းလိုက်ရတဲ့အတွက်အလုပ်လုပ်မဲ့ဖြစ်လာကြရတဲ့ရွှေ့ပြောင်းအလုပ်သမားတွေအများအပြားနေရက်ကိုပြန်ကုန်ကြတာပါ။ဒီအတွက်လည်းလုပ်ငန်းတွေပြန်လည်လုပ်ကိုင်ဝင်ရတဲ့အခါအလုပ်သမားလိုအပ်ချက်နဲ့ကြုံရမှာကိုစိုးရိမ်လာနေကြတယ်။ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကလည်းလုပ်သားအင်အားနဲ့ပတ်သက်လို့စီးရင်ပြုစုဖို့တရားဝင်အထောက်အထားမရှိသူတွေကိုပါအလုပ်လုပ်ခွင့်ပြုဖို့အစိုးရကတိုက်တွန်းတာတွေလည်းရှိနေပါတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံနယ်စပ်မှာတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား12ဦးနဲ့ ဗီဇာတက်တန်းကျော်လွန်နေထိုင်နေတဲ့တရုတ်နိုင်ငံသားတို့ဖမ်းဆီးခံလိုက်ရတဲ့တရင်ကိုတင်ပြပါမယ်။ကျမအေးပါပါ။ COVID-19 ကပ်ရောဂါအရေးပေါ်ကာလအတွင်းနေဆက်အဝင်အထွက်တွေကိုပိတ်ဆို့ကန့်သတ်ထားတဲ့အချိန်မှာတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုထိုင်းနာပိုင်တွေကနှိမ့်နေနေရမှာမြန်မာနိုင်ငံသား၁၂ဦးလည်းဒီကနေ့ပဲဖမ်းခံခဲ့ရပါတယ်။တက်ခရိုင်ဖွပရမြို့နယ်အမှတ်၈နယ်မြေရဲတပ်ဖွဲ့ကဝလီကျေးရွာမှာမြန်မာနိုင်ငံဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်လာတဲ့အသက်၁၈နှစ်ကနေ35နှစ်အရွယ်အမျိုးသား9ဦးအမျိုးသမီး9ဦးတို့ကိုဖမ်းဆီးခဲ့တာပါရဲတပ်ဖွဲ့ကမြန်မာနိုင်ငံသားတွေတဲခုန်နေတဲ့နေရာတလုံးကိုဝိုင်းဝန်းပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပါတယ်အားလုံးဟာတရားဝင်ခရီးသွားလာခွင့်အထောက်အထားတွေမရှိကြပဲတောလမ်းတွေအတိုင်းကုန်းလမ်းခရီးနဲ့ထိုင်းနိုင်ငံတွေကိုဝင်ရောက်လာကြတာပါသူတို့လာရောက်တဲ့အကြောင်းရင်းကိုတော့တိတိကျကျမသိရသေးပါဘူးမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျူးကတော့ထိုင်းနိုင်ငံမှာကပ်ရောဂါကာလအရေးပေါ်ကန့်သတ်ချက်တွေကိုလျှော့ပေါ့ပေးပြီးစာတင်ကြောင်းတွေပြန်ဖွင့်နေတဲ့မှာမြန်မာနိုင်ငံဘက်ကနေကြောင်းလာပြတ်တဲ့ကျောင်းသားတွေကိုလာပို့ကြတဲ့မိဘတွေနဲ့နေသားလုပ်သမားတွေလည်းမကြာခဏဖမ်းဆီးမှုတွေကြုံနေရတယ်လို့ပြောပါတယ်
။ဟောလီတို့၆ခက်တို့ကအဲ့လိုမျိုးတွေကူးနေကြတာကြာပြီဒီစိုက်ပျိုးရေးလုပ်သားတွေကြားထဲမှာလည်းအဲ့လိုမြန်မာပြည်ဘက်မှာမိမိတို့ရဲ့ကလေးတွေပညာသင်ကြားဖို့တို့တချို့မြန်မာဘက်ပါရောက်နေတဲ့သူတွေကြောင့်လည်းထိုင်းကျောင်းတွေမှာတက်ဖို့တို့အဲ့လိုဟိုဘက်ကူးလိုက်တဲ့ကူလာဆုံးနေကြတာပဲအဲ့တော့ဒီနယ်လှည့်တဲ့ဆိုင်တက်မလို့အထူးတက်ဖွဲ့နေသွားတွေ့တာပေါ့အပူပေါင်းဖွဲ့တွေဆိုင်တက်မလို့ပါမယ်ဒီနယ်ကြားဆောင်တက်ဖွဲ့တွေပါမယ်အဲ့တော့ဒီကိုဗစ်ရေပေါ်ကာလရဲ့စီမံချက်အဥပဒေနဲ့ပဲညှိနှိုင်းခါမှာပေါ့
အလားတူမဲဆောက်မြို့နယ်မှာနေထိုင်နေတဲ့တရုတ်နိုင်ငံသား၃ဦးကိုလည်းဗီဇာရက်လွန်နေထိုင်မှုနဲ့ဒီကနေ့ပဲဖမ်းဆီးအေးအေးယူခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမှာပဲထိုင်းမြန်မာနယ်ကြားတစ်လျှောက်မှာလူ့ရုံရေးကိုတင်းကြပ်စွာခြားထားပြီးကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်တချို့နေရာတွေမှာတန်ဆူးကြိုးတွေပါကာယံပြီးဖမ်းဆီးစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်စီစဉ်ဆောင်ရွက်မှုတွေလုပ်လာတာပါ။ထိုင်းမြန်မာနယ်ကတစ်လျှောက်တရားမဝင်လမ်းတွေကနေပြန်လည်ဝင်ရောက်လာသူတွေကိုနေဆက်မှာဖမ်းမမိခဲ့ရင်တော့မှရဲရွာတွေကသတင်းပေးခဲ့ရင်လေနေထိုင်ရာနေရာတွေထိလိုက်လံဖမ်းဆီးရတယ်လို့လာပါတယ်။အခုလိုမျိုးနိုင်ငံသားသားတွေကိုစောင့်ကြည့်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတာဟာထိုင်းလူမှုကြီးကြပ်ရေးအကြီးအကဲရဲ့ညွှန်ကြားချက်ကြောင့်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကြောင်းမြေရနာထွက်တဲ့နယ်မြေကိုထင်းချုပ်လိုတဲ့အတွက်ကတိမှာတမတော်ကစစ်စင်ရေးလုပ်ပုံကိုဥက္ကဋ္ဌကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီဘဝရဲ့အကျိုးအမြတ်ရရှိဖို့ရည်ရွယ်ပြီးတဲ့မဟာဗျူဟာကိုသမတော်ကကျင့်သုံးနေတာကြာပြီဖြစ်ပါတယ်။အထူးသဖြင့်ကြောက်စိမ့်နယ်ဗမာထွက်တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစီးပွားရေးအကျိုးအမြတ်ရရှိရေးနဲ့စစ်စင်ရေးဟာတသားပြီးဖြစ်နေကြတွေ့ရတယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့အစိုးရကစာမှာဖော်ပြပါတယ်။နန်းတဲ့ခိုင်အုပ်စုတွေမရက်တည်နိုင်အောင်ဒေသခံကျေးရွာတွေနဲ့အဆက်ဖြတ်တဲ့ဖြက်လေးဖြက်လမ်းစဉ်ဟာအစိုးရတပ်တွေတရားစာတထုတ်ယူနိုင်အောင်လမ်းကင်းပေးတဲ့နယ်မြေရှင်းရေးလမ်းစဉ်ဖြစ်ပါတယ်။ရန်သက်ကိုင်ပြည်ပြခဖြစ်ပွားတဲ့ဒေသမှာတရားစာတထုတ်ယူတဲ့အခါနဲ့ခွင့်ပြုရေးစီမံချက်လုပ်တဲ့အခါမှာတပ်မတော်အပါအဝင်ရန်သက်ကိုင်အဖွဲ့တွေအားလုံးလူ့အခွင့်အရေးချိုးဖောက်ကြပါတယ်။2017ကကချင်ပြည်နယ်တိုင်းဒေသမှာတပ်မတော်စစ်စင်ရေးလုပ်တာဟာပြင်းနဲ့အကြာတွင်းထွက်ပစ္စည်းတွေကိုကချင်တပ်ဖွဲ့လက်ထက်ကတင်းယူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့စီးပွားရေးမှောင်ခိုလုပ်ငန်းကိုတိသွားတဲ့ဒေသခံတွေကလည်းစစ်တပ်ကအပြောက်ရှင်းတတ်ပါတယ်အဲ့ဒီကမှာတရားမပေါ်တဲ့ရာဇဝတ်မှုတွေရှိလာပါတယ်
ကချင်ပြည်နယ်မှာကြောင်စိမ့်နဲ့ဗဒမြားတူးဖော်နေတဲ့စစ်တပ်ပိုင်း MEHR မှာလက်အောက်ခံကုမ္ပဏီ23ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။ဒါရင်မကသေးပါဘူး။တမရုံမြောက်ပိုင်းတိုင်းကလည်းတိကျကုမ္ပဏီတည်ထောင်ပြီးကြောက်စိမ့်လုပ်ငန်းမှာပါဝင်နေပါတယ်။တမရုံထိပ်တန်းအရာရှိတွေကိုတယန်စာတတူဖို့ဝင်ချပေးနေတာလည်းရှိပါတယ်။ရွေးကောက်ပွဲအစိုးရကိုဖွဲ့စည်းတဲ့2017မှာကြောက်စိမ့်စစ်ပွဲစတင်တယ်လို့ပြောနိုင်ပါတယ်။ကချင်လူမျိုးရေးတပ် KIA နဲ့18နှစ်ကြာအပြစ်ခတ်ရစဲထားတာကိုချိုးဖောက်ပြီးဖားကန်ကြောက်စိမ့်မြေကိုချုပ်ကန်ဖို့စစ်ဆင်ခဲ့တာဖြစ်ပါတယ်။တိုင်းမူဟောင်းနဲ့တပ်တုတွင်ဝန်ကြီးဟောင်းဦးအောင်မြင့်ပိုင်တဲ့ကြောက်စိမ့်တွင်မှာ2018ကမြေပြိုလို့18ဦးသေဆုံးပြီးတရားကြော်ဒဏ်ရာရရှိခဲ့ပါတယ
်။တမူဟာစပြီးအချက်တပားအထိတနိုင်းမျိုးနဲ့ကြောက်စိမ့်လုံငန်းမှာစီးပွားရှာကြပုံကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တနိုင်းမျိုးတောင်ပဲ့နော်ဂျေဘွန်တောင်တန်းကရွှေမော်နဲ့ပရင်မော်ကိုချုပ်ကင်နိုင်ရေးအတွက်2019ကတပ်မတော်နဲ့ KIA တပ်ဖွဲ့ဖြစ်ရမှာအရသာအများအပြားပေးဆုံးကြပါလေ။ကျောင်းပြတူးဖို့တဲ့ကော်မတီကိုရောလက်လုံလက်စားအလုပ်သမားတွေကိုရောမြောက်ပိုင်းတိုင်းကစက်ကြီးထောက်ပါလေ။ပရင်ကျောက်စစ်စင်ရေးမှာလည်းတပ်မတော်သားတွေကအရသာတွေကိုအတင်းအဓမ္မခိုင်းစီပါလေ။နေရာတိုင်းလူလုံးမှာရှိတဲ့အစိုးရတပ်သားတွေကိုလက်တော့နိုင်မှာပြင်းထန်ရွှေမော်မှာရုတ်ခွင်ရပါတယ်စစ်တပ်ရဲ့ဖွားဖက်တော်ဖြစ်တဲ့လူခွင်ရေးချိုးဖျက်မှုတွေကိုဒေသခံတွေခံစားကြရပါတယ
်ဖားကန်ကကြောက်စိမ့်နယ်မြေအစိုးရတပ်လက်အောက်ရောက်ရှိသွားခြင်းကလေးကစပြီး KIA ကချင်တပ်ဖွဲ့ဟာပြင်းမော်တွေကိုအားကိုးလာပါတယ်ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပြင်းမော်ကရတဲ့ဝင်ငွေတွေအစိုးရတပ်စီရောက်လာမှာသိကြပါတယ်ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ကရွှေမော်နဲ့ပြင်းမော်ကိုချုပ်ကင်မှုရည်ရွယ်ပြီးအစိုးရတပ်ကစစ်ဆင်ရေးလုပ်ခဲ့ပါတယ်။2019မှာတော့တန်ရင်းဆယ်ရင်တနိုင်းမှာတက်ဆွဲနိုင်ပါပြီ။မော်ရင်းမှာနေထိုင်သူတွေထွက်ပြေးဖို့နဲ့ထွက်မပြေးရင် KIA နဲ့ပူးပေါင်းတဲ့ရန်သူဖြစ်သတ်မှတ်မယ်လို့တပ်ကကြေညာပါတယ်။ပရင်နယ်မြေကိုစစ်တပ်ကသိမ်းပိုက်လို့ဒေသခံတွေဒုက္ခရောက်ရပုံကိုသွေးစွန်းသောပရင်အမည်နဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းကမိုင်းရှူပဒမြားနယ်မြေကိုလည်းစစ်တပ်ကချုပ်ကင်ပါတယ်။စစ်တပ်ပိုင် MEHR ရဲ့မြမဗဒမြားလုပ်ငန်းလက်အောက်မှာလုပ်ကိုင်းနေတဲ့ဗဒမြားကုမ္ပဏီ456ခုကိုလုပ်ပိုင်ခွင့်လိုင်စင်ထုတ်ပေးထားပါတယ်။ MEHR ရဲ့ဗဒမြားလုပ်ငန်းဖြစ်တဲ့ပစ္စာပန်းကုမ္ပဏီဟာမိုးမိတ်မြို့နယ်မိုင်းဟဒေသမှာရွှေမော်လုပ်ကိုင်းပါတယ်။အင်းမြပြည်စုံရွှေမော်ကုမ္ပဏီရဲ့ညွှန်ကြားရေးမှူးဟာစစ်တပ်ပိုင် MEC မှာလည်းညွှန်ကြားရေးမှူးတစ်ဦးဖြစ်ပါတယ်။တိုင်းနာလက်နေကန်တွေရံပုံငွေရှာပုံတို့ကုလသမဂ္ဂမရှင်ကတင်ပြဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့အပြစ်ခတ်ရစရေးသဘောတူချက်ရယူစဉ်ကတိုင်းနာလက်နေကန်အဖွဲ့တွေနဲ့တပ်မတော်အကြားတရားစာတမျှဝေမဲ့အစီအစဉ်ရှိခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လည်းတရားစာတထုတ်ယူရင်းမှာတပ်မတော်နဲ့တိုင်းနာလက်နေကန်တွေအပြန်ဆိုင်တိုက်ခိုက်နေကြတာဖြစ်ပုံရပါတယ်။စစ်တပ်ကချုပ်ကင်တဲ့ကျောင်းမြေနယ်မြေမှာတပ်မတော်သားတွေဟာရာဇဝတ်မှုမျိုးစုံကျူးလွန်နေလို့ကုလသမဂ္ဂမစ်ရှင်အဖွဲ့အစည်းအခါစာမှာဖော်ပြထားပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုဝင်ဆောင်မိခင်ကာကွယ်ရေးအကြောင်းတင်ပြထားပါတယ်ဒီ COVID-19 ကမ္ဘာကာယရောဂါကြီးကူးစက်မှုဟာကိုဝင်ဆောင်မိခင်တွေမှာအဖြစ်နည်းပေမဲ့ပိုပြင်းထန်တာတချို့နိုင်ငံတကာမှာစတွေ့လာတာကြောင့်ပိုဗျူးဆိုင်ကာဝယ်ဖို့လိုလာပြီလို့သဘောမီးရဲ့အထုကူတွေကသတိပေးလိုက်ပါတယ်။ဘလို့ပိုပြင်းထန်မှုမျိုးပါလဲ။ဘလို့ပိုဗျူးဆိုင်ကာဝယ်တဲ့မှာလဲဒီအကြောင်းသဘောမီးရဲ့အထုကူအငိမ့်စားပမောက္ခဒေါက်တာမြတ်တီတာကိုကျွန်တော်ဝင်းမင်းကမြင်မြန်ထားပါတယ်။ဟုတ်ကဲ့သဘောမီးရဲ့အထုကူဆရာဝန်ကြီးပမောက္ခဒေါက်တာမြတ်တီတာခင်ဗျာ။ကျွန်တော်ဒီ COVID-19 ရောဂါကူးစက်မှုကကိုဝင်ဆောင်မိခင်တွေမှာကူးစက်ခံရမှုနေတာကိုကမ္ဘာတွေ့ရှိချက်တွေရှိထားတယ်လို့မြန်မာနိုင်ငံမှာလည်းဆင်မယ်အခုချိန်ထိပိုးတွေ့လူနာမတွေ့ရသေးပေမဲ့လည်းကိုဝင်ဆောင်မိခင်တွေရဲ့သဘာဝအရဒီတခြားတွေထက်ပိုပြီးတော့ဗီးယူးဆက်ရတဲ့ကလေးအတွက်ပါပေါ့နော်ပိုစိုးရင်တက်တဲ့အတွက်သူတို့ကိုအဓိကဘာစပြောပြခြင်းလဲဆင်မယ်ကိုဗစ်ကာလမှာ
တော့လေကိုဝင်ဆောင်မိခင်တွေကတော့လူနိုင်ငံတကာမှာတွေ့ရှိချက်အရာရောထောက်ထားရရပေါ့ပိုပြီးများဖြစ်သလားဆိုတော့ပိုမဖြစ်ပါဘူးဒါပေမဲ့ထိတွေ့မှုရှိရင်တော့တခြားလူတွေနည်းတူပဲကူးစက်နိုင်တာတော့ရှိပါတယ်ဒါပေမဲ့ကိုဝင်တွေရဲ့သဘာဝလျောက်ပဲထိတွေ့မှုဟိုနည်းလူလာတော့မသိမွေးဖွားမှုအတွက်အဆေးရုံကိုတက်လာတဲ့လူနာတွေမှာစစ်ဆေးကြရရှိရပေါ့တချို့နိုင်ငံတွေမှာဒ တော်နိုင်ငံမှာတော့မဆက်နိုင်လေးပါဘူး။ရောဂါလက္ခဏာမရှိသေးတဲ့ကိုယ်တွေကိုမဆက်ပါဘူး။အဲ့တော့အဲ့လိုအဖြစ်နေတယ်ဆိုပေမဲ့လေခုနပြောသလိုပဲသဘာဝအရပုံဝင်တဲ့ကာလမှာသူယူဆိုင်ရတယ်။အဲထဲမှာတရေသားလေးလည်းရှိနေတယ်။ဆိုတဲ့အခါကျတော့အဖြစ်နေတယ်ဆိုတော့လေယူဆိုင်ရမယ်တဲ့မှာပါလာတာပေါ့နော်။
ဟုတ်ကဲ့ဆင်မ။အဲ့တော့တကယ်လို့ဖြစ်လာခဲ့ရောအခြားတူတွေပြုပြင်းထန်နေတဲ့အနေအထားမျိုးဆိုရလားဆင်မ
။ပြပနိုင်ခြင်းကဘူးကိုယ်ဆောင်မိခင်တွေကိုဆက်တဲ့အမှာတော့အပိုင်းဆိုင်ရှိတဲ့ဒီကတော့ကိုယ်ပြင်းထန်နေတာကြီးပေါ့။ဒါနဲ့ဒီနဲ့တန်းတူပဲဒါပေမဲ့အခြားလူတွေမိတွေရဲ့အသက်ကြီးရဲ့ကိုကအားနေရဲ့နာရာရှိယောဂတန်လေးရှိတဲ့လူပိုပြင်းထန်နေဆိုတဲ့လူမျိုးပဲကိုယ်ဆောင်တွေလည်းဖြစ်တတ်တယ်လို့ဆိုပြီးလက်ခံထားပါတယ်။ဒါပေမဲ့အခုနောက်ဆုံးတွေ့ရှိချက်ပေါ့လေ CDC အမေရိကကနေပြီးတော့သုတေသနတစ်ခုရဲ့တွေ့ရှိချက်အရတော့ကိုယ်ဆောင်မိခင်တွေကကိုယ်ဝင်မရှိတဲ့လူတွေထားလို့ရှိရင်ကိုယ်ဝင်သွားလို့ရှိရင်ဆေးရုံတက်ရတယ်လို့ပုံများတယ်ဆိုပြီးတွေ့ရှိထားပါတယ်။ဒါနဲ့လည်းတို့တိုင်းပြည်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ရပြီဆိုလို့ရှိရင်လူတိုင်းဆေးရုံမတင်ရဘူး။အဲ့တော့ပြင်ထန်မှဆေးရုံတင်တဲ့တကြောင်မလို့ဆေးရုံတင်တာကိုပြင်ထန်တဲ့အနေနဲ့ယူဆမယ်ဆိုရင်ကိုယ်ရှိတဲ့လူတွေရဲ့ဆေးရုံတင်တဲ့နှုန်းက1500ကျိုင်းနှုန်းလောက်ရှိပြီးကိုယ်မရှိတဲ့လူက900ကျိုင်းနှုန်းလောက်ပဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့သူတို့ရှိမှဒီအထူးချက်မှကုကဆောင်ကိုကုကရတဲ့နှုန်းကတော့လေကိုယ်ရောင်မှပုံပြီးများတယ်900ကျိုင်းနှုန်းလောက်ရှိပြီးတော့ကိုယ်မရှိတဲ့လူက300ကျိုင်းနှုန်းလောက်ပဲရှိတယ်ဆိုတဲ့တွေ့ရှိတဲ့လူတွေရှိလာပါတယ်။ဒီတွေ့ရှိတဲ့အရာဆိုလို့ရှိရင်ကိုယ်ဝန်ဆောင်တွေအတွက်ပုံပြီးစိတ်ပူကြရှိတယ်ဆိုတာရှိလာပါတယ်။ဒါပေမဲ့ဒီလိုချိန်ကြီးတော့ဒီဆုံးတဲ့အဖြစ်ဆိုတာမျိုးတော့မတွေ့ရသေးပါဘူး။
ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုနေထားမှာသူတို့ကိုတည်ချောင်ဖို့ဆင်မနော်ဘယ်လိုချင်ပေးကြလဲ
။ကိုယ်ဝင်လေဆိုတာကကိုယ်ဝင်ရှိတဲ့လူနဲ့ဆိုင်ဝန်ကြတိုက်ခင်းမှာဒေသကြီးဖြည့်ထားပါတယ်။အဲ့ဒီဒေသကြီးကတရားရုံးနှုန်းကိုယ်နဲ့ထပ်တူထပ်မြဒီလအတူတဲ့ကလေးမဟုတ်ပါဘူး။ Foreign body တခုဆိုပါစို့။ခန္ဓာကိုယ်ရဲ့ကိုယ်ကံအား Foreign body ဆိုပြန်ကန်ထုတ်တတ်ပါ။အဲ့တော့ပြန်ကန်မထုတ်ရအောင်ခုကံနဲ့အားတဲ့ကြ။အများကြီးကြောင်းနေနေရရဲ့နောက်ဟော်မုန်းအပြောင်းလဲကြီးရဲ့ပေါ့။ဒီအကြောင်းလေးတွေကြောင့်မလို့ကိုဝင်တယ်တည်းကတချို့သော virus တွေကိုပြင်းထန်စွာတုံ့ပြန်တတ်တယ်ဆိုတာတွေ့ရှိခဲ့ပြီးသားပါ။ဥပမာရေယုံ virus ဗိုက်ကရကလေးတွေကထိခိုက်နိုင်တဲ့အထိပြင်းထန်နေအမေတို့လည်းပြင်းပြင်းထန်ထန်ဖြစ်စေတတ်တာဒီအထောက်အထားကြီးရှိခဲ့ပါ။အဲ့တော့ corona virus ကတော့ပြောလို့မရသေးပေမဲ့ဒီအချက်လက်ကပိုပြီးဆိုးပါးစေနိုင်တယ်ပေါ့။အထူးသဖြင့်လာရင်နဲ့ကိုဝင်ပေါ့ခုနလနောက်ပိုင်းဆိုရင်ဒေသလေးရဲ့တအိမ်ရဲ့အရွယ်စားကတော်တော်လေးကိုကြီးမားနေပြီဖြစ်တဲ့တကြောင်မလို့သူရဲ့ရင်ကောင်းနဲ့ဝင်ကောင်းအကန့်ကအပေါ်တွန့်တင်ထားတယ်လို့ဖြစ်ကြောင်းသူတို့အသက်ရှူရတာသိခဲ့ပါ။အဲ့တကယ်လို့များ COVID-19 ခံစားရလို့နော်အဆုတ်ပါရောင်းနေဆိုရင်သူကတမန်လူထဲတော့ပိုပြီးအသက်ရှူတာပိုခက်ပြီးတော့ပိုပြင်းထန်နိုင်ပါလေ။ဒါကြောင့်မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝင်ကြီးဌာနကနေပြီးတော့28ပတ်ကိုဝင်6လ9လနောက်ပိုင်းပိုဝင်တွေကပိုပြီး view site တင်နေဆိုပြီးတော့ဟောက်ပြန်ထားမှာဖြစ်ပါ
လေ။ဟုတ်ကဲ့ဆရာမကြီး။အဲ့တော့ပိုပြီးတော့ view site ဖို့လိုတဲ့အတွက်ဒီကာကွယ်ရေးအပိုင်းတွေမှာ
ပိုပြီးယူဆိုင်တဲ့နေဆိုတဲ့တကြောင်မလို့ပုံမှန်လူတိုင်းလူတိုင်းကအပြင်ထွက်ရင် mask တမီလက်ခဏခဏဆီးရမီ social distancing နဲ့နေနေချင်းနိုင်ရင်အိမ်ထဲမှာပဲနေဥစ္စာဒါလူတိုင်းလိုက်နာအမေဟာအဲ့တော့ကိုဝင်တယ်နေနဲ့ကြတော့ပုံပြီးတော့လိုက်နာတင်ပါတယ်ဘုကနာကိုဝင်တယ်လည်းဖြစ်ပြမှုရှိရင်သူဆက်နိုင်တယ်အခုကိုဝင်တယ်ဒီမှာဖြစ်တာနည်းနေတယ်ဆိုတာလေကိုဝင်တယ်ကဖြစ်ပြမှုနည်းလို့လည်းဖြစ်နေတယ်ကိုဝင်တယ်ဆိုတာအပြင်အလုံးလုံးနေတဲ့ကိုဝင်တွေကတော့ထိခိုက်မှုရှိနိုင်တာပေါ့လေ။အဲ့တော့ထိခိုက်မှုရှိရင်ဖြစ်နိုင်တယ်ဆိုတော့ဒီကြောင့်မလို့လေးကထားမှာတော့ဖြစ်နိုင်ရင်အင်းမှာပဲနေပါ။ဘာမှဖြစ်နိုင်လို့ထွက်ပြီးရေဆိုလို့ရှိရင်လေတကယ်ကိုခုနကတော့လူတိုင်းလူတိုင်းလိုက်နာတဲ့ကာကွယ်တဲ့နည်းလမ်းတွေပဲ။ဒါမျိုးပို့ပြီးအလေးထားပြီးတော့လိုက်နာတင်ပါလေ။ပေါ်စားလို့ပြရပါဘူး။အဲ့တော့လက်ကိုကန်းကစီးပါ၊စပြနဲ့ရေနဲ့စီးပါ။ဒါမှမဟုတ်လို့ရှိရင်ခဏခဏစီးဖို့အလွယ်တကူဖြစ်နိုင်လို့ဟန်ဆာဆာတိုင်းရလို့ခေါ်ပူတည်ရဲ့အင်းနဲ့လက်ကိုအရန်စီပါ။နောက်တစ်ခုကကျတော့ mask ကိုတည်တည်ချာချာကျပါ။အခုကျွန်တော်တို့ဗမာပြည်မှာတော့လေ mask ကိုတက်နေကြမဟုတ်တော့သူတို့လည်းနေရထိုင်ရခက်တာပေါ့လေ။ခက်ပြီးတော့နှာခေါင်းမှာတက်လိုက်၊မျက်စိမှာဆွဲချလိုက်နဲ့အဲ့လိုမျိုးကြီးဖြစ်ကြတယ်ပေါ့နော်။သူတက်ခါကျတော့ကိုဝင်နေနေနေရတော့သူ့ကိုယူဆိုင်ပြီးတော့ mask ကိုအဲ့လိုမျိုးပေါ့ပေါ့ဆတ်ဆာမောက်လုပ်ခင်းနေဒီချာအပြင်ထွက်ပြီးဆိုမှဆိုဒီချာတက်ဖို့လူတွေနောက်က social distancing ဆိုရောလေသူတွေကလိုင်းနာဖို့ခဲရင်းကြအပြင်ဘက်ရောက်သွားရင်သူတို့ပြင်ဈေးလို့ပါလို့ဆို social distancing လို့ကခက်တယ်ဆိုအဲ့လိုနေရာမျိုးတွေကိုပုံဝင်တွေအနေနဲ့သူသတိထားပြီးရှောင်ရှားဖို့လိုတာပေါ့လေတကယ်လို့မဖြစ်မနေထွက်ရင် social distancing ဒီချာလုပ်ဖို့လိုပါအဲ့တော့ပိုလုပ်တယ်လားဆိုအချက်လက်ကတော့ဒါပဲဒါပေမဲ့ပေါ့မစားဘဲနဲ့ပိုပြီးလုပ်ဖို့တိုက်တွန်းနေပါတယ်ဒါဖြစ်လို့လေဆိုတော့ ลาบีชีสูลูชั่นอเมริกามากอไว้เฉยมาคลีเลยสิครับโอเคครับเอริจอกูจะไม่เก็บมาปูสีลาลูชั่นคลีพอมาย่อบลูสูจูชินะเลยใช่มั้ยคลีพอมาอจุเตยามูเนี่ยโตยินเนาะคลีเองอ่ะไม่สงนะคลีเพ็ดตาขึ้นไหนนะสออี้ถอกทาเลยยังไม่สิดิถ้าใบแม้ติติจักๆปิดาเราก็เลยสิลาเยเนี่ยไปมาเราลาไม่สิเว้เนี่ยโหฟาตัดๆถอกทาเราสิดิพิดไป
แต่จำไม่รู้เช่นไรรู้สิอเมริกามาเก่าคลีบาที่ใช่ไหมเนี่ยบอกคลีที่อยู่กูเซ็ตไหนนั่นล่ะสุดอ่ะไอ้ถอดทาร์ดอ่ะตีจำไม่ยากเลยบอกถ้าบีเม่ล้ำสีเป็นมูฟฟ์ฟาดแต่จำไม่รู้กูเซ็ตผู้ยีกี่ใบแต่จำไม่รู้คลีเนี่ยทาร์ดอ่ะไล่หน้าเต็มมาเลยแต่มาอยู่วันนี้ทาร์ดอ่ะทุกอย่างอะไรเช่นเลือดอยู่ลูกได้ไล่หน้าเต็มไหมกูเป็นไม่ได้กูไล่หน้าเต็มไหมโอเคที่ดูมีไอเทมอะไรเช่นไหม
အပစင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်နင်းလာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးလာရသူတွေနှစ်သိန်းနီးပါးရှိနေပါတယ်။ကြောက်ဖြူဒေသခံရှစ်ဦးကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်နဲ့တညဝရီရေတပ်စခန်းကတရားစွဲဆိုခဲ့တဲ့ဆိုတာနဲ့ကာလအတန်ကြာရက်ဆိုင်နေတဲ့၂၀တရာစုပင်လုံးစတုထအကျင့်အစည်းအဝေးကိုလာမယ့်ဩဂတ်လမှာကျင်းပသွားမယ်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာရသူ၂သိန်းနီးပါးရှိနေတယ်လို့စစ်ဆောင်တွေကိုစည်းရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကစူလိုင်လ9ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်စစ်ဆောင်တွေတိုးလာနာနဲ့မြတ်စစ်ဆောင်စခန်းတွေမှာလည်းသဝုနေရေးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မကြာသေးခင်တုန်းကလက်မြေရှင်းလင်းရေးလုပ်မဲ့ညွန်ကြားချက်ထုတ်ပြန်ပြီးတဲ့နောက်ပြန်လည်ရုပ်သိမ်းခဲ့ပေမဲ့တိုက်ပွဲတွေဖြစ်ပွားနေသေးတဲ့ရတိတောင်မြို့နယ်ဖက်မှာလည်းထောင်ပေါင်းချီတဲ့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှ
ရိတ်ခါပြက်လက်မှုနဲ့အိုးအိမ်စွန့်ခွာရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ကြောင်းလဲမကြသေးခင်ကပဲသတိပေးထားပါတယ်
။ရခိုင်ပြည်နယ်ကြောက်ပြူခြေဆိုင်တညဝတီရေရက်စခန်းကဖမ်းဆီးထားတဲ့ဒေသခံရှိဦးကိုကျောက်ဖြူမြို့မှရဲစခန်းမှာအကြမ်းဖက်တပ်ပြည်ရေးဥပဒေပုံမှန်90ကကြီးစံမြင့်ဆွဲ92ညသို့နဲ့တညဝတီရေရက်စခန်းကတရားလိုလုပ်ပြီးဇူလိုင်လ9ရက်နေ့မှာတရားစွဲဆိုလိုက်ပါတယ်။အခုတရားစွဲဆိုခံရတဲ့သူတွေကတော့ကျောက်ဖြူမြို့နယ်ကတ်တပီရာရာရှိဦးနဲ့ဆိုင်ချုံတွန်ချွေရအောင်ချွေဖွဲ့ဝင်မောင်လှမြင့်တို့ဖြစ်တယ်လို့ကျောက်ဖြူမြို့ခံတွေကပြောပါတယ်။သူတို့တွေကိုဇွန်လ26ရက်နေ့ကကင်းလှည့်လာတဲ့အစိုးရတပ်ဖွဲ့တစ်ခုကကတ်တပီချီဝါနီမှာဖမ်းဆီးခဲ့တာဖြစ်ပြီးတပတ်ကျော်ကြာရေစားဌာနချုပ်မှချုပ်နှောင်သားရကနေအခုလိုတရားစွဲဆိုလိုက်တာပါအခုတရားစွဲဆိုခံရတဲ့သူတွေဟာလူငယ်ပိုင်းနေဖြစ်ပြီးဖမ်းဆီးသွားတဲ့နေ့ကစပြီးတော့မိသားစုတွေခုချိန်ထိသွေးခွေမရသေးဘူးလို့လည်းမြို့ခံတွေကပြောပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တိုင်းရင်းသားအခွင့်အရေးတို့ပုံမတိုးတက်လာမယ်လို့ယူဆခဲ့ကြပေမဲ့လက်တွေ့ဖြစ်မလာတာကြောင့်တိုင်းရင်းသားတွေယုံကြည်မှုကျဆင်းလာတယ်လို့မွန်ပြစ်သက်ပါတီ NMSP ဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် NLD ခေါင်းဆောင်တွေဟာတိုင်းရင်းသားတွေဖက်မှာယက်တီကာကွယ်တဲ့ပုံစံမရှိသလိုခြေမုံတိုက်ခိုက်တဲ့အမြင်တွေရှိနေတာကြောင့်တိုင်းရင်းသားတွေဖက်ကယုံကြည်မှုအများကြီးကျသွားပြီလို့နိုင်ဟန်တာကဆိုပါတယ်မွန်ပြည်နယ်ဘလူးကျွန်းတရားကိုပို့ချုပ်အောင်စံတရားအမိပြောင်းလဲခဲ့တဲ့ NLD ပါတီအစိုးရရဲ့လောက်ရကြောင်တရက်ခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်
ချင်းပြည်နယ်ဟာကားမြို့ပြည်သူ့စေယုံမှာစေကူတာမှုခံယူနေတဲ့ COVID-19 နောက်ဆုံးလက်ကျလူနာမှ232ဟာဓာတ်ခွဲစစ်ဆေးမှုအဖြစ်နှစ်ကြိမ်ဆက်တိုက် negative ဖြစ်ပြနေတဲ့အတွက်ဇူလိုင်လ6ရက်နေ့ကစေယုံကစီနွားပြီးဖြစ်လို့ပြည်နယ်တွင်း COVID-19 ရောဂါပိုးကူးစက်ခံရသူမရှိတော့ဘူးလို့ဟာကားပြည်သူ့စေယုံအုပ်ဒေါက်တာမန်ပြက်ကုန်းကပြောပါတယ်ချင်းပြည်နယ်ဟာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးပရမောက်ဆုံးတွေ့ရှိတဲ့ပြည်နယ်ဖြစ်ပြီးတီးတိမ်မြို့ပြည်သူ့စေယုံမှာပိုးသွေးလူနာ9ဦးနဲ့ဟာကားမြို့ပြည်သူ့စေယုံမှာ3ဦးစုစုပေါင်းလူနာ10ဦးထိရှိခဲ့တာဖြစ်ပါတယ်
ချင်းပြည်နယ်မှာ COVID-19 ရောဂါပိုးတွေ့ရှိလူနာအလုံးစိတ်ယုံကနေဆင်းသွားကြပြီဆိုပေမဲ့ပြည်သူလူထုအနေနဲ့မပေါ်စားသင့်ကြောင်းအိန္ဒိယနိုင်ငံဘက်ကနေရပြန်လာမဲ့သူတွေအများပြားရှိနေသေးတာကြောင့်သတိထားဖို့လိုအပ်နေသေးတယ်လို့အစိုးရဖွဲ့ကပြောပါတယ်
COVID-19 ကပ်ရောဂါကာလမှာရွေးကောက်ပွဲအနိုင်ရဖို့အတွက်ပါတီစည်းရုံးရေးလုပ်ငန်းနဲ့နေငယ်စည်းရုံးရေးလုပ်ငန်းတွေမှာကရင်တိုင်းရင်းသားပါတီတွေအနေနဲ့စိန်ခေါ်မှုများစွာရှိလာမယ်လို့ကရင်ပါတီတွေကပြောပါတယ်။ COVID-19 ကြောင့်လူစုလူဝေးမလုပ်ဖို့ကျန်းမာရေးလမ်းညွန်ချက်တွေရှိသလိုအာဏာရပါတီနဲ့နိုင်ရှင်ရင်ငွေကြေးရင်အားနည်းနေသေးတဲ့အတွက်လူထုများစည်းရုံးတဲ့အခါအမျိုးသားရေးစိတ်ဓာတ်များနဲ့သာစည်းရုံးရမှာဖြစ်တယ်လို့ကရင်ပြည်နယ်အခြေစိုက် KNDP ပါတီဥက္ကဋ္ဌမန်းအောင်ပြီးဆိုးကပြောပါတယ်။ဒါအပြင်စည်းရုံးရေးစစ်မဲ့နေရာကိုခွင့်ပြုမိန့်တောင်းခံရမှာနဲ့ပတ်သက်ပြီးလွတ်လပ်မှုမရှိဘူးလို့လည်းကရင်ပါတီတချို့ကပြောပါတယ်2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာပြုလုပ်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ10ရက်နေ့မှာကြေညာလိုက်ပြီးဖြစ်ပြီးပါတီအသီးသီးရှိဝင်ရောက်ရွေးခံမဲ့လွတ်တော်ကိုယ်စားလှယ်လောင်းအမည်စရင်းကိုတော့ဇူလိုင်လ20ရက်နေ့ကစပြီးစတင်တင်သွင်းရမှာဖြစ်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလက်ချမ်းမြို့နယ်ထဲမှာဒေသခံလူစုကန့်ကွက်လက်မှတ်ရေးသူစားတဲ့ကြားကကြောင်မီသွေးသူ့ပေါ်ဖို့ကုမ္ပဏီတစ်ခုကနေကြိုးစားနေပါတယ်။ဇူလိုင်လ6ရက်နေ့ကကုမ္ပဏီတစ်ခုကနေလက်ချမ်းမြို့ဟိုင်းဆိုင်ရွာဘုံကြီးကျောင်းကိုလူလှုပ်ပြီးတော့ကြောင်မီသွေးသူ့ပေါ်ကိုရရှိရေးကျောင်းထိုင်ဆရာတော်စီကိုတွားရောက်ဆွေးနွေးခဲ့တယ်လို့သိရပါတယ်။ဆရာတော်ပြောပြချက်အရကတော့ကုမ္ပဏီကလူတွေဟာဒေသခံတွေကန့်ကွက်လက်မှတ်ရေးသားမှုကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုခဲ့ကြောင်းဟေဟင်းကုမ္ပဏီကဖြစ်ကြောင်းမိန့်တော်မူပါတယ်။လေချမ်းမြို့နယ်ဟိုင်းဆိုင်ရွာမှာကြောင်မီသွေးသူ့ပေါ်ဖို့အတွက်ကုမ္ပဏီကနေဧက900ခန့်ရထားပြီးလက်ရှိမှာဒေသခံတွေကိုလိုက်လံစည်းရုံးနေတယ်လို့လည်းလေချမ်းဒေသခံတွေကပြောပါတယ
်အခုတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုနေချင်းရင်းညီလာခံ21ရာစုပင်လုံးစတုထအကျိန်အစည်းအဝေးကိုလာမယ့်ဩဂတ်လမှာကျင်းပသွားဖို့အင်နာလက်နက်ကိုင်အဖွဲ့တို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေတင်ဆက်ပေးသွားမှာပါဇူလိုင်လ4ရက်နေ့ကရန်ကုန်မြို့အမျိုးသားပြည်နယ်တင်းမြတ်ရင်းနဲ့ငင်းညာရေးစင်တာ NRPC တွဲဆောင်ဆွေးနွေးပွဲအတွင်းဩဂတ်လဒုတိယပတ်မှာ21ရာစုပင်လုံးစတုထအစည်းအဝေးကျင်းပဖို့ရှိတယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မှဒေါ်စောမြရာဇာလင်းကအခုလိုပဲပြောပါတယ်
ပြည်ထောင်စုငင်းကြေးမြေလာခံမစစ်တရားတို့ပြင်လို့ကျမတို့ကတော့စဒုထအစည်းအဝေးလို့ခေါ်တာပေါ့လေကျမတို့ရက်သတ်မှတ်ထားပါပြီ2023-24 August ကျမတို့ကတော့ EAO နဲ့အစိုးရကျမ်းမှာနှီးပြီးတော့ရထားတဲ့ရက်ဖြစ်ပါတယ်ကျမတို့က NCA ရဲ့လှုပ်ထုံးလုံးနည်းအတိုင်းကိုလည်းမကျော်လွန်ရအောင်ဆိုပြီးတော့မှ UPDGC အစည်းအဝေးကိုခုယူကျင်းပဖို့လည်းရှိပါသေးတယ်
အခုလိုဆိုရနဲ့ပြည်ရတိုင်းရင်းသားလက်နက်ကင်ဖွဲ့တို့ညိုင်းလို့ရလာတဲ့ရက်ကိုတက်ဆန်ရအဖွဲ့စည်းခေါင်းဆောင်တွေစီဆက်လက်တင်ပြပြီးအတီးပြုတ်ချက်ရယူအောင်မှဖြစ်တယ်လို့အစိုးရငင်းချမ်းရေးကော်မရှင်ဦးလောက်မောင်ရွှေကအခုလိုပြပါဗျာ
အဲ့ဒီအစိုးရပြုချက်ကိုဒီအစိုးရဒီတက်မလို့ဖြစ်တော့စုဘက်ကလည်းသူတို့သက်ဆိုင်ရာဒီကြီးရဲ့အခြေကိုသူတို့တင်ပြမယ်။ EAO ရဲ့ဘက်ကလည်းသူတို့ဒီအခြေတင်ပြမယ်။ဖက်တင်ပြရင်ဖက်ပြစီတော့မှရက်ကအတူဖြစ်မှာပါ
။မြန်မာနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကတော့အခုကျင်းပမယ့်ငင်းကြရေးညီလာခံဟာအဖြစ်တဘောလောက်ပဲကျင်းပနိုင်နိုင်မယ်လို့ပြောပါတယ်။
ကျွန်တော်တို့ကပင်လုံလုပ်ငန်းစဉ် NCA လုပ်ငန်းစဉ်ရပြောလို့ရှိရင်မြို့သားစင်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးတော့မှအဲ့ဒီဆက်လာတဲ့ဖွဲ့တွေကိုချက်လက်တွေကိုဆွေးနွေးရမှာဗျ။ဒါပေမဲ့လက်တွေ့ကတော့အခုကတော့မြို့သားစင်နိုင်ငံရေးဆွေးနွေးပွဲတွေလည်းမလုပ်နိုင်တဲ့အခါကျတော့ UPGDC ထဲမှာညှိနှိုင်းပြီးတော့ကျွန်တော်တို့ဘာတွေဆွေးနွေးမယ်ဘာညာဆိုတဲ့ကိစ္စလုပ်ကြလိမ့်မယ်ထင်ပါတယ်။အဲ့ဒီအခါကျတော့ရည်ကြည့်ပြီးတော့ဆုံးဖြတ်ကြတဲ့ငင်းငင်းရေးအတွက်ကြိုးရှိတဲ့ချက်လက်တွေကျွန်တော်ထင်တာသိပ်ပါမယ်မထင်ပါဘူး။အဖြစ်သဘောလောက်ပဲဖြစ်မယ်လို့ထင်တယ်။
စတုထကျင်းညီလာခံမကျင်းပခင်မှာတော့အစိုးရလွှတ်တော်တမတော်အစုဖွဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အစုဖွဲ့တွေနဲ့နိုင်ငံရေးပါတီအစုဖွဲ့တွေပါဝင်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကိုလာမယ့်ဩဂတ်လ9ရက်နေ့မှာကျင်းပဖို့တမတ်ရထားတယ်လို့သိရပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာစစ်ရေးပဋိပက္ခတွေကြောင့်နေရစွန့်ခွာထွက်ပြေးနေရသူ2,000ခန့်ရှိပြီးအခုလိုမိုးရွာသည်မှာဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ဒီဘုံမျိုးနေရရှောက်ကြည့်ရကဒုက္ခသည်စခန်းမှာအခုရပတ်တော့ရေလွှမ်းဖို့ခံရတဲ့တော့ဒုက္ခသည်တွေကိုပျောက်ရွှေ့ပေးခဲ့ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့မြတ်တန်းဆောင်ဆရာတော်ကအခုလိုမိန့်ပါတယ်။မိုးရဲရကကြတော့တောင်ကြီးမှာတော်တော်အင်းရှင်ပါမိရဲရလေးဒီနဲ့တူပြီးတော့တဲဝင်ချန်တဲ့တော့လား။အဲ့တော့ဦးမင်းကဒီမှာရှိတဲ့ဒုက္ခတွေကိုလေးတော့ရွာတယ်ကြွလိုက်တယ်တချို့လည်း
ပြပပပပပွဲကမှုဆောက်တရတာကိုစိုးလန်းကဒုက္ခသည်တွေရဲ့အရေးပေါ်လိုအပ်ချက်တွေကိုအခုလိုပြောပါတယ်ဒီဒုက္ခတွေအတွက်အခုလက်ရှိလိုနေတဲ့အရေးပေါ်ကဒီနေတိုင်းဖို့နေရာရဲ့မိုးရင်းဖြစ်တဲ့အတွက်ပြီးရင်ဆောင်ရွက်နေရင်ဟိုကျမကြီးပဲတခြားမှာတော့အများကြီးတော့လို့တော့ဘာလို့လဲကျွန်တော်တို့ကလည်းကျန်းကျန်ရေးနေရေးပြီးတော့ပြပေါ်ရေပေါ့ဒီသုံးဖွဲ့ကတော့အခုလက်ရှိနေမှာအိုးအိမ်နဲ့ဟို
ပြောရတာဆိုတော့ဒီအစိုးရဒီတက်မလို့ဆက်တော်ဆက်ပြီးတော့အများကြီးပြည်သူတွေအနေနဲ့ကြောက်တော့မြို့နေမှာဒုက္ခသည်အများဆုံးဖြစ်ပြီးစခန်းတွေမှာရှိနေတဲ့ကလေးတွေရဲ့ပညာရေးအခြေအနေမှာလည်းမရေရာဖြစ်နေတယ်လို့ကိုစိုးလန်းကပြောပါတယ်ကြောက်တော့မြို့ပေါ်မှာခိုးလုံနေတဲ့ဒုက္ခသည်9000နီးပါးစားသောက်နေထိုင်ရဲ့အခြေအနေကိုတော့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေါက်တာအေးထွန်းကရခိုင်ပါသာနဲ့အခုလိ ဒီနောက်ဆံဂူရောအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကလူသရဖို့နှုတ်စီဘူးနှလုံးနဲ့တလားစီပေးထားတယ်ဧပြီမေဆွန်ဆူလိုင်းစနေနေ့ရက်နေ့ထိတော့ပေးထားတာရှိတယ်တခြားငချောက်စန္ဒရိတ်ခါတွေကိုပြင်ပအလူရှင်ရှိရင်စားရတယ်အစားအုပ်ကမလုံလောက်သေးဘူး
ဒုက္ခတွေအများစုကတော့သူတို့နေရက်ကိုပြန်ပြီးလေတွေမှာထွန်ရဆိုက်ကြပြီးအချင်းစွာနေလိုပဲမဲ့အစိုးရဆိုက်တက်ကဖမ်းဆီးပိုက်ခဲ့မှာနဲ့ရွာနီးနားတွေမှာတိုက်ပွဲဖြစ်မှာကိုစိုးရင်တဲ့အတော့မပြန်ရေးဘူးလို့အကူအညီပေးနေသူတွေကဆိုပါတယ်ရခိုင်ပြည်မှာတနိုင်ကျော်ကြာလာပြီဖြစ်တဲ့ရခိုင်တက်တော်အေနဲ့အစိုးရတက်တော်အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေရောက်နေအိမ်မိချုပ်ခံရမှုတွေမတရား အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာရသူ၂သိန်းနီးပါးရှိနေတယ်လို့ရခိုင်တိုင်းနာမျိုးနယ်စုများအစည်းအရုံး
ตอนนี้เนี่ยคุณน้าเซ็งแกจ๋าก็รอเปลี่ยนไหนไว้เนาะตาริกก็เนี่ยประสิทธิ์แจ้งเสร็จตัวมาตะยินตะทินลาไปဖြစ်ပါတယ်နောက်ตะทินပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမိသာကျော်လိုက်လာကိုရဲ့ဒါတာဘင်းနဲ့အတွဲ့ဗီအိုမြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုံးမြတ်မုံကတလှည့်ပြောပြပါအောင်မယ် ကမ္ဘာတဝန်းကိုဗစ်-19ကရောဂါအတည်ပြုလူနာ32တန်းကျော်သွားပါပြီ။ကရောဂါအခြေအနေကိုမှတ်တမ်းပြုစုနေတဲ့အမေရိကန်ကဂျွန်ဟော့ပကင်းစ်သက္ကတိုရဲ့စီးရင်အရအမေရိကန်ပြည်ထောင်စုမှအတည်ပြုလူနာ3တန်းကျော်နဲ့အများဆုံးဖြစ်ပါတယ်။ပုတ်ထူးနေတဲ့ထဲမှာတဲ့အတည်ပြုလူနာ6တန်းကျော်ပါတယ်။တချိန်တည်းမှာပဲဩစတြေးလျနိုင်ငံကဒုတိယလူဦးရေအထူးထပ်ဆုံးဖြစ်တဲ့မဲလ်ဘန်မြို့မှာပုတ်ထူးနေ
ဒီနေ့ကတော့ဒီအစိုးရဒီတက်မတော်ဆက်တော်ဆောင်ရွက်ပြီးတမရတော်တော်ထရမ်ကတော့ထပ်ပြီးပြောကြားခဲ့ပါတယ်။စာအုပ်ပေါက်ချေကျောင်းတွေပြန်မဖွင့်ရင်တပ်ဆိုင်ရာမျိုးနွယ်တွေအတွက်ပြည်ထောင်စုအစိုးရကပေးတဲ့အတုံးစီတွေကိုချမပေးဘူးလို့တမရကပေါ်ထုတ်နေတော့ကချင်းချောက်ပါတယ်။ ကျောင်းတွေပြန်ဖွင့်ခဲ့ရင်ဘေးကင်းစေဖို့အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာနCDC ရဲ့ထုတ်ပြန်ချက်တွေဟာလက်တွေ့မကျသလိုသိစရိတ်စကားများတယ်လို့တမနာကစောတကာတက်ပြောကြားခဲ့ပါတယ်။တမရတော်သောထရမ့်ရဲ့အခွန်ဆောင်မှတ်တမ်းနဲ့တခြားဗန်နာယူဆိုင်ရာအချက်လက်တွေကိုလွှတ်တော်ကော်မတီတွေနဲ့နယူးယောက်မြို့အစိုးရရှေ့နေတွေကြီးခွင့်ရှိမရှိဆိုတာအများစိတ်ဝင်စားနေကြတဲ့အမှုသုံးခုကို အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဒီကနေ့ကြာသာရေးနေ့မှာဆုံးဖြတ်မှာဖြစ်ပါတယ်။တမရရဲ့အခွန်မှတ်တမ်းတွေနဲ့ငွေကြေးမှတ်တမ်းတွေပေးဖို့အောက်လွှတ်တော်ကော်မတီတချို့ရဲ့တောင်းဆိုထားခြင်းနဲ့ပတ်သက်လို့ပြည်ထောင်စုတရားရုံးချုပ်ကအမှုနှစ်ခုဆုံးဖြတ်ပါလိမ့်မယ်။နောက်အမှုတစ်ခုကတော့ရွေးရောက်ပြည်နယ်ဥပဒေကိုသမ္မတထရမ့်ချိုးဖောက်သလားဆိုတာစုံစမ်းစစ်ဆေးနေတဲ့ဂျူရီအဖွ
Hong Kong Long Joy Ubrida Diago Dio Nanganga Jatan like Pidian now. Australian Nangama Layo Jinya Tinjare, Hong Kong Dandari. Amiena Ni Changuin Yasimen Nilango, Australian Winjicho, Scott Morris and Gatinia Libari. Juan Jen He Chin Siduri, Puya Tadu Ye, Piwi Win Pisago. Tini, Dada Riniga Sabi, Nanit the Dan Dubi Lapi. Every Pip Ye, Amiena Ni Tangu, Shoutan Nai Melu Winjicho Gatinia Bari. ဖီယိုရေမြန်မာဝိုင်းအစီအစဉ်တွေကိုညာ9:00နာရီကနေစနေနေ့အထိဝါရှင်တန်မြို့ကရာဒီတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုကြာတာပြည်ညအတွက်ရေဒီယိုအသံမှုကရာဒီလောက်ပါပဲရှင်ဖီယိုရေအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုညမာမာ
This program has come to you from the Voice of America, Washington.